Program has come to you from the Voice of America.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်များရှင် View American တန်ကနေ2023ခုနှစ်ဇွန်လ20ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် View Radio Season တွေကို Line to Meter 3252တို့ပြည့် Line Lab Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့အတွက်အစီအစဉ်တွေကိုကျွန်မအလီမာကအစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျမကတော့ခင်လေးပါဒီညအတွက်ထူးခြားတဲ့သတင်းတွေကိုအလိမ္မာနဲ့တူပြပြပေးသွားမှာပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကတော့အမေရိကန်နဲ့တရုတ်နှစ်နိုင်ငံခေါင်းဆောင်တွေကြားဓာတ်ရိုက်ဆက်သွယ်ဖို့လိုတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးကလင်တန်ကဘလင်ကန်ကတရုတ်ခီးစင်မှာပြောသွားပါတယ်မြန်မာနဲ့တကမ္ဘာလုံးမှာရှိတဲ့ဒုက္ခသည် 35.4 သန်းရဲ့လိုအပ်ချက်တွေကိုနိုင်ငံတကာကအကောက်အွယ်ပေးကြဖို့ကုလသမဂ္ဂတာဝန်ရှိသူတွေကဒီနေ့ကမ္ဘာဒုက္ခသည်များနေ့မှာတောင်းဆိုလိုက်ပါတယ်။မနေ့ကထိုင်းနိုင်ငံမှာကျင်းပခဲ့တဲ့မြမအရေးအလို့သဘောဆွေးနွေးပွဲနဲ့ပတ်သက်ပြီးအင်ဒိုနီးရှားအစိုးရကထိုင်းနိုင်ငံကိုအပြစ်တင်ဝေဖန်လိုက်ပါတယ်ဆိုတဲ့သတင်းတွေကိုပြောပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာပါ။အခုညပိုင်းနားဆင်ရမယ့်တဲမှာတော့သခိုင်းတိုင်းတမူးမြို့နယ်မှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ် PDF တွေကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါတယ်။
ဘဝရည်မှုဆိုဒီနေ့ဒီဒီမဲတိုင်းမျိုးလာဝင်ပြီးဒီလိုလာတော့အင်ဂျင်နီယာတို့ကဒီလိုမျိုးကြည့်ပါမယ
် PDF တပ်ဖွဲ့တွေနဲ့နှီးစပ်တူတူပြောထားတာပါဒီအကြောင်းသတင်းအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူကလေးမျိုးတောင်ပိုင်းကစစ်ရှောင်းတွေရဲ့အခြေအနေအပါအဝင်ဖန်ဆီးခံထားရတဲ့အထည်ချုပ်အလုပ်သမားတွေကိုပြန်လွှတ်ပေးဖို့ EU တောင်းဆိုတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေနောက်အင်္ဂါညတိုင်းတင်ဆက်ပေးနေကြမြေကြီးအော်စာအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမလစ်သတင်းတိုလေးတွေနဲ့ပါရီကရှီဟောင်းရုပ်တူပုံတူလုပ်ငန်းအကြောင်းပြောပြပေးထားတဲ့ကမ္ဘာဒေါ်လာခီးသွားအစီအစဉ်နဲ့စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ပေးခင်မှာအခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံသတင်းတွေကိုမက်ခင်လေးနဲ့အတူကျွန်မအလီမာကပြောပြပေးမှာပါရှင်
အမေရိကန်နဲ့တရုတ်နှစ်နိုင်ငံဆက်ဆံရေးကိုတာဝန်တည်တည်စီမံဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းနဲ့နှစ်နိုင်ငံခေါင်းဆောင်တွေကြားဓာတ်ရိုက်ဆက်သွယ်ဖို့လိုတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဘလင်ကင်ကနှစ်ရက်ကြာတရုတ်ခီးစဉ်တွင်တရုတ်အစိုးရခေါင်းဆောင်တွေကိုပြောဆိုခဲ့ပါတယ
် In every meeting I stress that direct engagement and sustained communication at senior levels is the best way to responsibly manage our differences and ensure that competition does not veer into conflict.
အစင်းမြင့်အရာရှိတွေချင်းချင်းဓာတ်ရိုက်ထိတွေ့ဆက်ဆံပြီးရေရှည်တည်တံ့တဲ့ဆက်သွယ်မှုတွေကသာကွဲလဲချက်တွေကိုစီမံဆောင်ရွက်နိုင်မှာဖြစ်တယ်လို့ရှင်းပြမှုတွေကိုပြည်ပခအဖြစ်လမ်းကြောင်းလွှဲမသွားအောင်အာမခံနိုင်မှာဖြစ်တယ်ဆိုတာအစည်းအဝေးတိုင်းမှာကျွန်တော်အလေးနဲ့ပြောဆိုခဲ့တယ်လို့တရုတ်နိုင်ငံဘက်ကလည်းအလားတူဆွေးနွေးတာကိုကြားခဲ့ရပါတယ်နှစ်နိုင်ငံဆက်ဆံရေးတည်ငြိမ်အောင်ထိန်းသိမ်းမှုလိုနေရဆိုတာနှစ်ဖက်စလုံးသဘောတူကြပါတယ်လို့ဝန်ကြီးဘလင်ကင်ကမနေ့ကဘေကျင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါနိုင်ငံသားဝန်ကြီးဘလင်ကင်ဟာတရုတ်သမ္မတရှီကျင်းပင်နဲ့တရုတ်ထိပ်တန်းတန်တမန်ဝန်ကြီးတို့ကိုမနေ့ကဘေကျင်းမြို့တော်မှာတွေ့ဆုံခဲ့ပါတယ်နှစ်ဖက်လုံးပုံမွေနေနေပြောဆိုဆွေးနွေးနိုင်ခဲ့တယ်လို့ဝန်ကြီးကပြောဆိုသွားပြီးလာမယ့်သတင်းပတ်တွေအတွင်းနှစ်နိုင်ငံထိပ်တန်းအရာရှိတွေအပြန်အလှန်လာရောက်ကြမယ်လို့မျှော်လင့်တဲ့အကြောင်းကိုလည်းသူကပြောဆိုထားပါတယ်တရုတ်သမ္မတရှီကျင်းပင်ကတော့နှစ်နိုင်ငံဆက်ဆံရေးမှာအမေရိကန်ပြည်ထောင်စုဘက်ကကြိုးကြောင်းစီလျော်ပြီးလက်ငင်းအကျိုးကိုကြည့်တဲ့သဘောထားကျင့်သုံးမှုတောင်းဆိုတဲ့အကြောင်းတရုတ်အစိုးရကကြေညာချက်ထုတ်ပြန်ပါတယ်နှစ်နိုင်ငံဆက်ဆံရေးတည်ငြိမ်အောင်ထိန်းသိမ်းမှုသဘောတူခဲ့ပေမဲ့စစ်တပ်ချင်းချင်းဆက်သွယ်ရေးလိုင်းဖွင့်လင့်ဖို့ကိုတော့ဝန်ကြီးဘလင်ကင်ကခီးစဉ်အတွင်းတရုတ်နိုင်ငံနဲ့သဘောတူညီမှုမရခဲ့ပါဘူးရှင်
အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာတရုတ်နိုင်ငံခီးစဉ်အပြီးဒီကနေ့အင်္ဂါနေ့မှာဗြိတိန်နိုင်ငံကိုရောက်ရှိလာပါတယ်။ရုရှားကျူးကျော်စစ်ခံရတဲ့ယူကရိန်းနိုင်ငံပြန်လည်ထူထောင်ရေးအတွက်နိုင်ငံတကာပံ့ပိုးကူညီရေးကိုအဓိကဆွေးနွေးကြမယ်။နီလာကန်မတိုင်ခင်ဗြိတိန်နဲ့ယူကရိန်းအရာရှိတွေနဲ့ဆွေးနွေးဖို့ဝန်ကြီးဘလင်ကင်လန်ဒန်ကိုကြိုတင်ရောက်ရှိလာတာပါ။ပေါ်တဘူးနေကနေစတင်ကျင်းပမယ့်နှစ်ရက်တာနိုင်ငံတကာညီလာခံကိုဗြိတိန်ကအင်ရှင်အဖြစ်လက်ခံပြီးယူကရိန်းနိုင်ငံနဲ့ပူးတွဲပြုလုပ်တာဖြစ်ပါတယ်ဒီကနေ့ကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့အတွက်ယူကရိန်းစစ်ပြေးဒုက္ခသည်တွေဗြိတိန်နိုင်ငံမှာခိုးလုံနေထိုင်ဖို့အကူအညီပေးနေတဲ့စင်တာမှာပြုလုပ်မယ့်အခမ်းအနားကိုလည်းဗြိတိန်နိုင်ငံသားဝန်ကြီးဂျိမ်းစ်ကလီဖာလီနဲ့အတူဝန်ကြီးဘလင်ကင်တက်ရောက်ဖို့ရှိပါတယ် ဒီကနေ့မှာတော့ဝင်ကြီးဘလင်ကင်ဟာဝင်ကြီးခလီဗာလီနဲ့တွေ့ဆုံပြီးနောက်ယူကရိန်းနိုင်ငံသားရဲ့ဝင်ကြီးဒီမထရီကူလေဗာနဲ့လည်းဆွေးနွေးဖို့တီးခြားတွေ့ဆုံမှုရှိပါတယ်။2022ခုနှစ်ဗြိတိန်2022ခုနှစ်ဖေဖော်ဝါရီလမှာယူကရိန်းကိုရုရှားကကျူးကျော်ဝင်ရောက်တိုက်ခတ်ပြီးတဲ့နောက်စစ်ရေးအရအများဆုံးအကူအညီပေးနေတဲ့နိုင်ငံတွေထဲမှာအမေရိကန်ပြီးရင်ဗြိတိန်ကဒုတိယဖြစ်ပါတယ်ရှင
်။ Kiev အပါအဝင်ယူကရိန်းမြို့တွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့လေကြောင်းတိုက်ခိုက်မှုတွေမှာရုရှားဘက်ကအသုံးပြုနေတဲ့အီရန်လုံဒရုန်း35စင်းနဲ့32စင်းကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းကာကွယ်ဝင်ကြီးဌာနကဒီနေ့ပဲပြောပါဗျာ။Kiev စစ်ဘက်အုပ်ချုပ်ရေးဌာနအကြီးအကဲဆဟီပိုကိုကတော့ဒရုန်းတွေဟာဗတ်ပေါင်းစုံကနေတိုက်ခိုက်လာတာဖြစ်ပြီး Kiev မြို့မှာ3နာရီကြာအောင်လေကြောင်းသတိပေးချက်တွေထုတ်ပြန်ခဲ့ရတယ်လို့သူ့ရဲ့ Telegram မှာရေးသားထားပါတယ်။အသေးအပြောက်သတင်းတွေကတော့ချက်ချင်းမရရှိသေးပါဘူး။ Ukraine နိုင်ငံအနောက်ပိုင်းဒေသကဒေသဆိုင်ရာအုပ်ချုပ်ရေးမှူးကတော့ရုရှားဟာအရေးကြီးတဲ့အခြေခံအဆောက်အုံတွေကိုတိုက်ခိုက်ဖို့အတွက်ဒရုန်းတွေကိုအသုံးပြုခဲ့တယ်လို့လည်းပြောပါတယ်။ဇပါရီရှားမှာတာဝန်ရှိသူတွေကတော့တယ်လီဖုန်းဆက်သွယ်ရေးအခြေခံအဆောက်အုံတွေနဲ့စိုက်ပျိုးရေးလုပ်ငန်းတွေရှိတဲ့နေရာတွေကိုရုရှားဘက်ကဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တယ်လို့ပြောပါတယ်။တစ်ဖက်မှာလည်းခါကော့ကာရေကာတာကျူးပေါက်လို့ရေကြီးရေရှမ်းမှုတွေဖြစ်ပေါ်နေတာကိုကုလသမဂ္ဂကအကူအညီပေးဖို့ပြောထားပေမဲ့ရုရှားကလုံခြုံရေးအကြောင်းပြပြီးငင်းပယ်လိုက်ပါတယ်။ကုလသမဂ္ဂကလည်းရေကာတာပြိုကျမှုတန်ခံနေရတဲ့ယူကရိန်းတောင်ပိုင်းကရုရှားထိန်းချုပ်ရာဒေသတွေမှာနေထိုင်သူတွေကိုအကူအညီပေးနိုင်ဖို့အခွင့်အရေးကိုဆက်လက်ရှာဖွေသွားမယ်လို့ပြောသွားပါတယ်ရှင်။
အိန္ဒိယဝန်ကြီးချုပ်နရန်ဒရာမူဒီဟာနှစ်နိုင်ငံချစ်ကြည်ရေးခီးစဉ်ဖြစ်အမေရိကန်ပြည်ထောင်စုကိုကြာတာပြည်နယ်မှာရောက်ရှိမှာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ရဲ့အထူးဖိတ်ကြားချက်နဲ့လာရောက်မဲ့ဝန်ကြီးချုပ်မူဒီခီးစဉ်ကိုတရားဝင်နိုင်ငံတော်ခီးစဉ်အဖြစ်သတ်မှတ်ထားပါတယ်။ဒါဟာအမေရိကန်အတွက်အိန္ဒိယဟာအလွန်အရေးပါတဲ့မိတ်ဖက်နိုင်ငံအဖြစ်ပြသတဲ့လက္ခဏာဖြစ်ပါတယ်။အခုလိုမျိုးသမ္မတဘိုင်ဒန်ရဲ့အထူးဖိတ်ကြားချက်နဲ့ပြင်သစ်သမ္မတအီမန်နူရယ်မာခရွန်နဲ့တောင်ကိုရီးယားသမ္မတယွန်ဆွတ်ယိုတို့အူကိုလည်းအမေရိကန်ကိုဖိတ်ခေါ်ခဲ့ပူပါတယ်။အိန္ဒိယသမ္မတအိန္ဒိယဝန်ကြီးချုပ်မိုဒီကိုဖိတ်ခေါ်ရမှာတရားဝင်နိုင်ငံတော်ခီးစဉ်လို့ခေါင်းစဉ်ပေးထားတာနဲ့ပတ်သက်လို့အင်ဖြူရောကတစုံတရာမှတ်ချက်ပေးတုံ့ပြန်ခြင်းမရှိပါဘူး။အရင်2014 2016နဲ့2019ခုနှစ်တုန်းကအိန္ဒိယဝန်ကြီးချုပ်မိုဒီရဲ့အမေရိကန်ပြည်ထောင်စုခီးစဉ်တွေကိုအလုတ်သဘောလာရောက်မှုအဖြစ်ခေါင်းစဉ်ပေးထားတာဖြစ်ပါတယ်ရှင်။
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထုံမီတာ32 kHz 9303ညနဲ့9383ညလိုင်းထုံမီတာ51 kHz 9885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1505ညကနေပြီးထိုးလင့်ပေးနေပါတယ်ခင်ဗျာ
။အင်္ဂါညတဲ့ VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။ယခုနှစ်ကမ္ဘာဒုက္ခသည်များနေ့မှာမြန်မာအပါအဝင်တစ်ကမ္ဘာလုံးမှာရှိတဲ့ဒုက္ခသည်တွေနဲ့ခိုလုံွင့်တောင်းခံသူ 35.4% သန်းရဲ့အတ္တိဒုက္ခနဲ့သူတို့ရဲ့လိုအပ်ချက်တွေကိုနိုင်ငံတကာကအကာအကွယ်ပေးကြဖို့နဲ့တရားဥပဒေဆိုင်ရာအခွင့်အရေးတွေပေးဖို့အတွက်ကုလသမဂ္ဂတာဝန်ရှိသူတွေကဒီနေ့ပဲတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံကတက်ကြွလှုပ်ရှားသူတွေနဲ့ရွှေ့ပြောင်းနေထိုင်သူတွေကလည်းသူတို့ကြုံတွေ့နေရတဲ့အိုးအိမ်ဆွန့်ခွာထွက်ပြေးရခြင်းရဲ့ပြဿနာအရင်းမြစ်ကိုကူညီဖြေရှင်းပေးကြဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းကိုတိုက်တွန်းလိုက်ပါတယ်2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်အာဏာသိမ်းချိန်ကစပြီးမြန်မာနိုင်ငံရဲ့နေရာဒေသတော်တော်များများမှာနေရဲဆွန့်ခွာထွက်ပြေးလာရသူအများအပြားဖြစ်နေပြီးအထူးသဖြင့်ချင်း၊ကရင်၊ကရင်ပြည်နယ်တွေနဲ့စကိုင်း၊မကွေ၊တနင်္လာရီတိုင်းဒေသကြီးတွေမှာနေရဲဆွန့်ခွာထွက်ပြေးတိမ်းရှောင်သူ 1.5 သန်းကျော်ရှိလာပြီဖြစ်ပါတယ်ဒီနေ့ကမ္ဘာဒုက္ခသည်နေ့အထိတ်အမှတ်ဖြစ်ကုလသမဂ္ဂတာဝန်ရှိသူတွေကဒုက္ခသည်တွေနဲ့သူတို့ရဲ့မိသားစုတွေအတွက်အလားအလာရှိတဲ့အနာဂတ်ကိုတည်ဆောက်နိုင်တဲ့အခွင့်အလမ်းတွေပေးကြဖို့ကိုလည်းတိုက်တွန်းထားပါသေးတယ်။ဒုက္ခသည်တွေကိုဘယ်နေရာမှာပဲဖြစ်ဖြစ်ဘလို့အခြေအနေမျိုးမှာမဆိုဒီလိုမျှော်လင့်ချက်အခွင့်အလမ်းတွေနဲ့ဖြည့်ရှင်းချက်တွေကိုပေးစွမ်းနိုင်တယ်လို့ကမ္ဘာတခြားနိုင်ငံတွေကလည်းဒီအကြောင်းတွေတက်နိုင်သမျှပြောပြဖို့ဒီကိုရောက်လာတာပါလို့ကမ္ဘာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကကင်ညာမှာလုပ်တဲ့ဒုက္ခသည်များနဲ့အခမ်းအနားမှာပြောကြားခဲ့ပါတယ်ရှင်။
မြန်မာစစ်တပ်ကိုအိန္ဒိယကလက်နက်တွေလက်တလောရောင်းချနေတဲ့အပေါ်ဆွီဒင်အစိုးရကဟန်တားပေးဖို့နဲ့ဆွီဒင်ကုမ္ပဏီတွေဒီဇိုင်းလုပ်ထုတ်လုပ်တဲ့လက်နက်တွေအိန္ဒိယကတဆင့်မြန်မာစစ်တပ်လက်ထဲမရောက်အောင်စုံစမ်းစစ်ဆေးတားမြင်ဖို့မြန်မာအရေးဆောင်ရွက်နေတဲ့ Justice for Myanmar အဖွဲ့ကဆွီဒင်အစိုးရကိုတောင်းဆိုလိုက်ပါတယ်။ အိန္ဒိယနိုင်ငံထဲမှာလိုင်စင်ရဆူရင်ကုမ္ပဏီ Surf Group ကထုတ်လုပ်တဲ့ Karel Gustav ပခုံးထမ်းမောင်းပြန် rifle တွေအပါအဝင်ဆူရင်ဒီဇိုင်းထုတ်ဖန်တီးတဲ့လက်နက်နဲ့စစ်ပစ္စည်းတချို့အိန္ဒိယကတဆင့်မြန်မာနိုင်ငံနဲ့ရောင်းချတာတွေရှိနေတာကို Justice for Myanmar အဖွဲ့ကစုံစမ်းသိထားတဲ့အကြောင်းနဲ့ဒါကိုဟန်ကြားဖို့ဒီကနေ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်ဒီကိစ္စစုံစမ်းစစ်ဆေးအရေးယူဖို့ဆွီဒင်လွှတ်တော်ကလည်းနိုင်ငံသားရဲ့ဝန်ကြီးထိုဘီယာဘီလ်စတုန်းကိုတောင်းဆိုထားပါတယ်ကာရယ်ဂူစတပ်မောင်းပြန် rifle တွေကိုအိန္ဒိယနိုင်ငံထဲမှာ1980ပြည့်လွန်နှစ်တွေကလေးကတရားဝင် license နဲ့ထုတ်လုပ်နေတာရှိသလိုဆွီဒင်ကနေအိန္ဒိယကိုတင်ပို့တာတွေရှိတဲ့အကြောင်းနဲ့ဒီအထက်ကတချို့လက်နက်တွေအိန္ဒိယကတဆင့်မြန်မာနိုင်ငံနဲ့ရောက်သွားတာတွေရှိတယ်ဆိုတာကိုဆွီဒင်နိုင်ငံသားရဲ့ဝန်ကြီးဘီလ်စတုန်းကအတည်ပြုထားတဲ့အကြောင်းလဲ Justice for Myanmar အဖွဲ့ကပြောပါတယ်EU အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ဆွီဒင်အနေနဲ့မြန်မာစစ်တပ်ကိုခုလိုလက်နက်တွေနဲ့ဤပညာတွေတင်ပို့ခွင့်တားမြင်ထားတာကြောင့်ဆွီဒင်အစိုးရအနေနဲ့ဒီကိစ္စကိုချက်ချင်းတုံ့ပြန်ဟန်တားဖို့အိန္ဒိယကိုလက်နက်တင်ပို့ရောင်းချမှုတွေရပ်ဆိုင်းဖို့အပြင်နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့လိုက်နာရမယ်သဘောတူညီချက်တွေကိုချိုးဖောက်ပြီးမြန်မာစစ်တပ်ကိုလက်နက်ရောင်းချနေတဲ့အိန္ဒိယကုမ္ပဏီတွေနဲ့လုပ်ငန်းဆိုင်ငံဖို့လဲ Justice for Myanmar အဖွဲ့ကတိုက်ထွန်းထားပါတယ်ရှင်
မနေ့ကထိုင်းနိုင်ငံမှာကျင်းပခဲ့တဲ့မြမအရေးအလို့သဘောဆွေးနွေးပွဲကိုမြမစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးကိုဖိတ်ကြားခဲ့တာနဲ့ပတ်သက်ပြီးအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားအစိုးရကထိုင်းနိုင်ငံကိုအပြစ်တင်ဝေဖန်လိုက်ပါတယ်
။ Kalau ini disebutkan dalam konteks ASEAN kan kita ada aturan mainnya.Ada 5 point of consensus, ada keputusan KTT.
ASEAN မှာထိတွေ့ASEAN မှာထိတွေ့ဆက်ဆံမှုစည်းမျဉ်းတွေရှိတယ်သဘောတူညီမှု၅ရက်ရှိပါတယ်ထိပ်သီးအစည်းအဝေးကနေဆုံးဖြတ်ချက်တွေရှိပါတယ်အဲ့ဒါကိုကျွန်တော်တို့အားလုံးစိုက်ဖို့လိုပါတယ်လို့အင်ဒိုနီးရှားတန်တမန်ရေးဆိုင်ရာအထူးအရာရှိညူရာစွာဂျာရာကပြောပါတယ်မြမအရေးထိုင်းနိုင်ငံရဲ့ချင်းကပ်မှုဟာအာဆီယံအဖွဲ့အတွင်းလက်ခံထားတဲ့ဘုံသဘောတူညီချက်၅ရက်ဆိုင်ရာအနှင်းမှုအပေါ်ချိုးဖောက်နေတယ်လို့မနေ့ကဂျာကာတာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဌာနတန်တမန်ရေးဆိုင်ရာအထူးအရာရှိညူရာစွာဂျာရာကဝေဖန်သွားတာပါဖွဲ့ဝင်နိုင်ငံတွေကနိုင်ငံတကာနိုင်ငံအနေနဲ့အစာပြိုလုပ်တာမျိုးတွေရှိလာမယ်ဆိုရင်ဆက်လက်လုပ်ကွိုင်ခွင့်ရှိပေမယ့်အာဆီယံအနေနဲ့လေးစားလိုက်နိုင်ရမယ့်စီးမင်းစည်းကမ်းတွေချမှတ်ထားတဲ့အကြောင်းကိုလည်းပြောသွားပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးဌာနကတော့အလို့သဘောဆွေးနွေးပွဲကျင်းပတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံအတွင်းပြည်ပခါတွေဟာအိန္ဒိယနိုင်ငံတွေအတွက်အခြားနိုင်ငံတွေထက်ထိခိုက်မှုရှိရဆိုပြီးခုခံရှင်းလင်းခဲ့ပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံမှာလူ1500ကျော်လူကုန်ကူးခံရမှုမှာပါဝင်ပတ်သက်သူတွေအဖြစ်တန်လျာရှိသူ900နီးပါးကိုဒီလာတဲ့ဖမ်းဆီးခဲ့တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်။အရှေ့တောင်အာရှမှာရွှေပြောင်းအလုပ်သမားအများဆုံးထွက်တဲ့နိုင်ငံဖြစ်တဲ့အင်ဒိုနီးရှားမှာလူကုန်ကူးမှုတွေကိုအစိုးရကလိုက်လံတပ်ဖြတ်နေတာပါ။နိုင်ငံအတွင်းအစင်းရဆုံးဒေတာတွေကလူတောင်းတဲ့ချီဟာသူတို့အတွက်ဝင်ငွေပို့ရနိုင်မယ်အခွင့်အလမ်းတွေရှာဖွေရင်တရားမဝင်လမ်းကြောင်းတွေကနေတဆင့်ပြည်ပမှာအလုတ်ထွက်လုပ်ဖို့ကြိုးစားကြတာမှာလူကုန်ကူးခံရတာခေါင်းပုံဖြတ်ခံရတာတွေကြုံကြရတာပါပြီးခဲ့တဲ့နှစ်တွေအတွင်းလူကုန်ကူးခံရမှုတွေထိတ်လန့်စရာကောက်လောက်အောင်တိတိတသာတိုးလာတာကြောင့်လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းအဖွဲ့တစ်ခုဒီလာထဲမှာဖွဲ့စည်းပြီးနှိမ်နှင်းမှုလုပ်ငန်းတွေအရှိန်မြင့်လှုပ်ဆောင်လာခဲ့တာဖြစ်ပါတယ်ရှင်နောက်ဆုံးရသတင်းတွေကိုမိုက်ခင်လင်းနဲ့အတူကျွန်မအလေးမကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းမျိုးပုံစံတွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်အခုအရင်ဆုံးတော့နိုင်ငံတကာသတင်းဆောင်ပါတခုကိုအရင်ဆုံးပြောပြပေးပါမယ်တရုတ်သမ္မတရှီဂျင်ပင်နဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်တို့တရုတ်နိုင်ငံပြင်စင်းမြို့တော်မှာမနေ့တနင်္လာနေ့ကတွေ့ဆုံမှုကနေနှစ်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်ရေးဆောင်ရွက်နိုင်ခဲ့တယ်လို့နှစ်နိုင်ငံလုံးကပြောဆိုကြပါတယ်။ထိုင်ဝမ်အရေးနဲ့ပတ်သက်လို့နှစ်ဖက်တင်းမာမှုတွေတိုးလာနေတဲ့အချိန်တရုတ်ကရုရှားနဲ့စစ်ရေးပူးပေါင်းဆောင်ရွက်ပြီးဆက်ဆံရေးတည်ဆောက်နေတာဟာအန္တရာယ်များတယ်လို့အမေရိကန်အစိုးရအရာရှိတွေကသတိပေးပြောဆိုနေချိန်မှာပဲသမ္မတရှီနဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကင်တို့တွေ့ဆုံကြတာပါ။VOA တရင်နောက် color back ပေးပို့ထားတဲ့တရင်ကိုမက်ခင်ပြူတွေကပြောပြပေးပါမယ်ရှင
်ပြောသမရာရှိချင်းမင်းနဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်တို့တွေ့ဆုံမှုဟာ၅နှစ်အတွင်းနှစ်နိုင်ငံအဆင့်မြင့်ဆုံးတာဝန်ရှိသူတွေပြမဆုံးချင်းတွေ့ဆုံကြတာဖြစ်ပါတယ
် Very candid very in depth
နှစ်ပတ်ကြီးနဲ့ဆောင်ရွက်မှုတွေအများကြီးဆက်လုပ်ရမယ်ကိစ္စတွေမှာတကယ်ကိုပုံမှန်လင်းလင်းနဲ့အသေးစိတ်နည်းအပြည့်သဘောဆောင်ဆွေးနွေးခဲ့ကြပါတယ်
နိုင်ငံဆက်သွယ်ဆောင်ရွက်မှုတွေပုံမှန်ထားရှိဖို့လိုအပ်နေတာကိုနှစ်ဖက်လုံးကသဘောတူကြပေမဲ့စီးရေးဆက်သွယ်မှုလမ်းကြောင်းဖွင့်ဖို့မှာတော့သဘောတူညီမှုမရသေးဘူးလို့ဝန်ကြီးပလင်ကန်ကပြောပါရယ
် At this moment China has not agreed to
ကိစ္စတော့တရုတ်ကလောလောဆယ်သဘောမတူသေးပါဘူး
အချက်တဲကာလတွေမှာနှစ်ဖက်စီရေးအရဆက်သွယ်ပြောဆိုမှုတွေရှိတဲ့တယ်လို့အမေရိကန်ဆိုရကပြောနေတာပါဒီလအစောပိုင်းတုန်းကပဲတရုတ်စစ်သင်္ဘောတစ်စင်းအမေရိကန်စစ်သင်္ဘောနားကိုမီတာ140လောက်အထိကပ်ပြီးဝင်တိုက်လူနီနီဖျက်ချော်သွားခဲ့တယ်လို့ဒီမတိုင်ခင်တစ်ပတ်တုန်းကလည်းတောင်တရုတ်ပင်လယ်ပြင်မှာအမေရိကန်ထောက်လှမ်းလေယာဉ်ကိုတရုတ်တိုက်လေယာဉ်တစ်စင်းအနီးကပ်ပြန်ဝဲတာတွေရှိခဲ့ပါတယ်ထိုင်ဝမ်ရင်းနဲ့ပတ်သက်ပြီးတော့နှစ်ဖက်တင်းမာမှုတွေအချိန်မြင့်တက်နေတာပါထိုင်ဝမ်ကျွန်းကိုထိန်းချုပ်ဖို့လူအရင်စစ်အင်အားသုံးကိုက်တွေ့မယ်လို့တရုတ်ကပြောဆိုထားတာပ
ါ The likelihood is that that would produce an economic
ဒီလိုလိုရင်တော့ကမ္ဘာလုံးကိုတိုက်ရိုက်ထိခိုက်စေမယ်စီးပွားရေးအခြေတဲတွေဖြစ်လာပါလိမ့်မယ
်ကမ္ဘာစီးပွားရေးကုသန်းသွားလာမှုတွေရဲ့90ရာခိုင်နှုန်းဟာထိုင်ဝမ်ရေလက်ကြားကနေဖြတ်သန်းသွားလာနေတာပါဒါအပြင်စီမီကွန်ဒက်တာလို့ခေါ်တဲ့ဒပိုင်းလက်ကူပစ္စည်းတွေကိုလည်းထိုင်ဝမ်မှာထုတ်လုပ်နေတာဖြစ်ပါတယ်ရုရှားတရုတ်ဆက်ဆံရေးနဲ့ပတ်သက်လို့တော့ရုရှားကယူကရိန်းကိုတိုက်နေတဲ့စစ်ပွဲမှာတရုတ်အနေနဲ့လက်နက်ကူညီတွေမပေးဖို့တရုတ်စိုးရရာရှိတွေကအချင်းချင်းအာမခံပြောထားတယ်လို့ဝန်ကြီးပလင်ကန်ကပြောပါတယ်။ဒါပေမဲ့စိုးရင်စရာတွေဆက်ရှိနေသေးပဲလို့လည်းပြောပါတယ်
။ What we do have ongoing concerns about though are Chinese firms, companies.
ယူကရိန်းစစ်ပွဲမှာရုရှားတပ်ဖွဲ့တွေအသာစီးအောင်တရုတ်ကုမ္ပဏီတွေကနည်းပညာထောက်ပံ့ပေးနေပုံရတာကကျွန်တော်တို့အတွက်စိုးရင်စရာဆက်ဖြစ်နေသေးပါ။တရုတ်စိုးရအနေနဲ့ဒါကိုအထူးသတိထားဖို့လည်းကျွန်တော်တို့ပြောထားပါတယ်။
လလာတုံးသက်တွေကတော့တရုတ်ဟာနိုင်ငံတကာရဲ့ကြုံပြမှုကိုစမ်းသပ်ခြင်းလို့အခုလိုတမင်လုပ်နေတာလို့ပြောဆိုကြပါတယ်
။ Clearly kind of testing the waters to see what they might do with respect to helping Russia.
တရုတ်ဟာရုရှားကိုရောယူကရိန်းကိုပါကူညီပေးပြီးသူ့ဘက်ကပြန်ရနိုင်မယ့်အရာတွေဘလို့ရအောင်လုပ်နိုင်မလဲစမ်းသပ်နေတာထင်ရှားပါတယ်။ဥရောပဈေးကွက်ထဲဆက်ပြီးထိုးဖောက်ထားခြင်းနဲ့တစ်ချိန်တည်းမှာပဲရုရှားကိုလည်းတစ်ဖက်မှာကူညီနိုင်တယ်များအကူအညီပေးပြီးကျုပ်ပေါ်ခင်ဗျားတို့အကျွေးရှိတယ်ဆိုတာမျိုးတမင်လုပ်နေတာပါ။
ဒီနေ့စောပိုင်းကအမေရိကန်ပိုင်းနဲ့ထဲရောက်လာတဲ့တရုတ်ထောက်လှမ်းရေးမိုးပြံပူပေါင်းကြီးကိုအမေရိကန်ကပြစ်ချခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံဆက်ဆံရေးဟာအဆိုးဆုံးအခြေအနေကိုရောက်ခဲ့ပါတယ်။ဒီဖြစ်ရကြောင့်ပဲဖေဖော်ဝါရီလထဲသွားဖို့စီစဉ်ခဲ့တဲ့ဝန်ကြီးပလင်ကန်ရဲ့တရုတ်ခီးစင်လည်းပြတ်သွားခဲ့ရပြီးအခုမှပြန်ဆောင်နိုင်ခဲ့တာပါ။ကမ္ဘာခေါင်းဆောင်တွေကတော့တရုတ်သမ္မတရှီနဲ့ဝန်ကြီးပလင်ကန်တို့ရဲ့တနင်္လာနေ့ကတွေ့ဆုံမှုကိုအားရကျင်းနေကြပုံရပါတယ်။ဒီတွေ့ဆုံမှုဟာအမေရိကန်နဲ့တရုတ်နိုင်ငံဆက်ဆံရေးပုံမှန်ပြန်လည်တည်ဆောက်နိုင်မယ့်အလားအလာကောင်းတစ်ခုပါလို့ဆိုပြီးဂျာမနီဝန်ကြီးချုပ်အိုလော့ဖ်ရှိုးကကြေညာခဲ့ပါတယ်ရှင
်။မကင်ပြူတွေပြောပြပေးကြတာပါ။အခုတခါတော့စကိုင်းတိုင်းတမူးမြို့နယ်မှာစစ်ကောင်စီနဲ့ဒေသခံ PDF တွေကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့တဲ့တင်ကိုဆက်ပြီးပြောပြပေးပါမယ်။စကိုင်းတိုင်းတမူးမြို့နယ်ကပန်းတာရွာမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ် PDF တွေကြားဒီလ15ရက်နေ့ကစပြီးတော့တိုက်ပွဲပြင်းထန်ခဲ့ပါတယ်။ဒီကနေ့အထိလေးချောင်းက6ကြိမ်ထပ်မံတိုက်ခိုက်ခဲ့ကြောင်းတမူးဒေသခံတွေကပြောပါရယ်ဒီလိုတိုက်ပွဲပြင်းထန်နေတာဟာပန်းတာရွာမှာရှိနေတဲ့စစ်ကောင်စီတပ်စခန်းကို PDF တပ်ဖွဲ့တွေကဝိုင်းရံပိတ်ဆို့ထားတာကြောင့်ဖြစ်တယ်လို့လည်းပြောပါရယ်ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးမတ်စုံမုံကပြောပြပေးပါရှင
်အိန္ဒိယမြန်မာနယ်စပ်မြင်းနဲ့ကပ်နေတဲ့ပန်းတာရွာကစစ်ကောင်စီတပ်စခန်းကိုဒီလ15ရက်နေ့ကဒေသခံပြည်သူကာကွယ်ရေးတပ် PDF တပ်တွေကတိုက်ခိုက်ခဲ့တဲ့နောက်မှာတိုက်ပွဲတွေကဒီကနေ့အထိပြင်းထန်နေတာဖြစ်ပါတယ်။လက်ရှိတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေကို PDF တပ်ဖွဲ့တွေနဲ့နှီးဆက်သူတဦးက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ဘုံအရင်းကပြီးမိဒီကမိမတိုက်လို့လာဝင်ပြီးမိတော်လာတော့အင်တာနက်ကတူတူဒီလိုမျိုးဖြစ်နေတာဒီလိုလူတွေကဘုံအရင်းကဒီစကူနီးစစီနီးကိုယ်နဲ့ဒီကျောင်းဘုရားကျောင်းကြီးရဲ့ဒီကျောင်းဘာဒီခုခုကထလာကြတယ်ဆိုတော့ဒီနေ့ကဘာကြီးချုပ်ကြီးလို့ရှိတော့မှာ
ဒီလိုမျိုးလေဆောင်ကနေစစ်ကောင်စီတပ်တွေကနေ့စဉ်ဆိုတလို့တိုက်ခိုက်နေတာကတော့ပန်းသာရွာမှာအခြေပြုထားတဲ့စစ်ကောင်စီတပ်စခန်းကိုဒေသခံ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဝိုင်းရံပိတ်ဆို့ထားတာကြောင့်လို့လဲဆက်ပြောပါတယ
်အဓိကတော့မင်းတော်ဦးပြီးတော့နော်ပန်းသာဦးပြီးတော့ဒီဒီနေ့တို့ဆက်ပြီးတော့တောင်းတဘူးဝိုင်းထောင်းအမှုဖြစ်တော်လीဒါကအမပိနေနေတဲ့ကိစ္စတော့ဘောပန်းတာအဲ့တော့ကျွန်တော်တို့ကဒီလိုလူတွေပိနေနေရအောင်ဖြစ်ပြပါ냐ကိုအဝင်ထွက်လည်းလည်းဖြစ်သွားပြီးပေါ့ကျွန်တော်တော့ကြာတော့မှတို့ကသားရှိနေတာပေါ့
ပန်းသာရွာမှာအရင်တုန်းကရဲစခန်းပဲရှိခဲ့တာပါလောလောဆယ်မှာတော့စစ်ကောင်စီတက်နောက်ရဲနဲ့ပြူစောတိပူပေါင်းထားတဲ့တပ်ဖွဲ့တွေကစာတင်ကျောင်းမှာစခန်းချနေရာယူထားကြောင်းလည်းပြောပြပါဗျ။တခြားဒေသခံတဦးကတော့19ရက်နေ့နေ့ကင်းကလူနဲ့ရိတ်ခါတွေလေကျောင်းကနေချပေးတာမျိုးရှိတယ်လို့ရဟတ်ရင်နဲ့ပြစ်ခတ်တာလည်းရှိခဲ့တယ်လို့အခုလိုပြောပြပါဗျ။ဒ
ီနေ့ကပေါ့နော်တက်တနာကြီးကလောက်မှလူညက်ကြီးချတယ်နောက်ရိတ်ခါတွေချတယ်နေ့နိုင်ကြတော့ကြတော့ဒီနေ့ကြီးရဲ့ဟာကင်းလည်းလာပြီတယ်။ငိုင်းနေနေနိုင်ရခဲ့တယ်အဲ့မှာကဒီရောကဘုံက
ဒီဘာလုံးကိုဖြီးထားတာပေါ့နော်ဖြီးထားပြီးမှတော့ဒီစောတိကြီးနဲ့စတင်ရောကဒီအပြင်တောင်းကြည့်နေမှာပဲပြင်းနေတယ်ဝိုင်းထားလို့ရှိမှာဒီဒီနဲ့ခုနကစကားလို့သာချတယ်ဒီခါလေးချတယ်ချိန်မှာအကင်းနဲ့လာပြီးတော့ပြစ်တယ
်မနေ့ကစစ်ကောင်စီတက်ကလာပြီးတော့ချတဲ့ရိတ်ခါနဲ့ခဲရန်အထုပ်တွေဟာပန်းသာနဲ့အင်တိုင်းရွာအနီးမှာကြာရောက်ခဲ့ပြီးတော့ဒါကိုဒီကနေ့မနေ့စစ်ကောင်စီတပ်ဖက်ကလာပြီးတော့ကောက်တဲ့အချိန်မှာတော့တိုက်ပွဲထပ်ပြီးတော့ဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီမနေ့တိုက်ပွဲမှာတော့စစ်ကောင်စီပူးပေါင်းတပ်ဖက်က၈ယောက်ကြာဆုံးကြောင်းပြောဆိုတာရှိပေမဲ့တီးခြားအတည်ပြုနိုင်တာတော့မရှိပါဘူး။တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်မှာတော့ဒေသခံရွာသားတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။ဒါကြောင့်ရက်သားထိခိုက်သေးဆုံးတာတော့မကြားသိရသေးဘူးလို့လည်းဒေသခံတွေကပြောပါတယ်။စကားရည်နေမနဲ့ဖြစ်ပွားတဲ့တိုက်ပွဲမှာတော့ဒေသခံ PDF ပြည်သူ့ကာကွယ်ရေးတပ်တွေကပန်းသာတပ်စခန်းကိုသိမ်းယူပြီးတော့စစ်သားတယောက်နဲ့လက်နက်ခဲယမ်းတွေသိမ်းဆီးရမိကြောင်းဒေသရင်းသတင်းကွန်ရက်တွေမှာဖော်ပြပါတယ်။ဒီပန်းသာတိုက်ပွဲနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိပါဘူး။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ပန်းသာရွာဟာအိန္ဒိယမြန်မာနယ်စပ်ကုံသွယ်ရေးမှာအဓိကကျတဲ့တမူးမြို့နဲ့ခွနမိုင်အကွာကလေးတမူးကားလမ်းမပေါ်မှာတည်ရှိနေတာဖြစ်ပါတယ်ရှင်။
စကိုင်းတိုင်းတမူးမြို့နယ်မှာစစ်ကောင်စီနဲ့ဒေသခံ PDF တွေကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့အကြောင်းမဆူမှုပြောပြပေးခဲ့တာပါ။တဆင်ထက်ပါပဲ။ကလေးမြို့တောင်ပိုင်းကစစ်ဆောင်တွေရဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါ။စကိုင်းတိုင်းကလေးမြို့တောင်ပိုင်းကစစ်ဆောင်စစ်ဘေးရှောင်2000ကျော်လောက်မှာစံရိတ်ခါဝယ်ယူလို့မရတာတစ်လကျော်လောက်ကြာနေပြီဖြစ်ပါတယ်။ဒါကြောင့်လက်ရှိမှာရိတ်ခါပြတ်တလောက်ဖြစ်နေပြီလို့စစ်ဘေးရှောင်ကူညီသူတွေနဲ့စစ်ဘေးရှောင်တွေကပြောပါတယ်။စစ်ကောင်စီဘက်ကလမ်းပန်းဆက်သွယ်ရေးတွေကိုပိတ်ထားတာကြောင့်စံကိုဝယ်ယူတည်ဆောင်မရဖြစ်နေတာလို့လည်းပြောပါရယ်ဒီကြောင့်တရင်ပြဖို့ချက်ကိုအခြေခံပြီးကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင
်ကလေးညွတ်တောင်ပိုင်းကစစ်ဆောင်တွေစံဝယ်ယူမရလို့စားတောက်ရေးခက်ခဲနေကြရတယ်လို့စစ်ပေးဆောင်ကူညီပေးနေသူတွေကပြောပါရယ်စစ်ကောင်စီဘက်ကကလေးညွတ်တောင်ပိုင်းကိုလမ်းပန်းဆက်သွယ်ရေးကန့်တတ်ပိတ်ဆို့ထားတာတွေရှိတာကြောင့်ရိတ်ခါကိုဝယ်ယူပြီးမတည်ယူနိုင်တာဖြစ်တယ်လို့ကလေးညွတ်တောင်ပိုင်းစစ်ပေးဆောင်ကူညီနေသူဥက္ကမောင်စိုးကပြောပါတယ
်ကျွန်တော်တို့လည်းကျွန်တော်တို့ကလေးတောင်ပိုင်းမှာစီလေးရှောင်းမှန်အားလုံးဟာတော်တော်ကိုရိတ်ခါပြတ်နေကြတယ်လူပြတ်ပြတ်မျိုးဖြစ်နေတော့တာပဲကြာအခုစားနိုင်ခါမရနိုင်တာကတော့ကျွန်တော်တို့ဒီစစ်ကောင်စီရလည်းကျွန်တော်တို့ဒီအကြီးအကျယ်ကလူရလေးလည်းလူတို့အနေနဲ့မနည်းနည်းရိတ်ပြီးဖမ်းနေတဲ့ချိန်အားလာဆိုတော့လူတို့ကနည်းနည်းအလုပ်တန်းလေးတော့ကျွန်တော်မင်းလာတော့ပါရရတွဲလိုက်တဲ့တော့ကျွန်တော်တို့ဒီတနေ့တုန်းကတနေ့စတဲ့လူရလောလောဆယ်မျိုးဖြစ်နေကြလာမောက်စံရေးရလာပါဒီစစ်ကောင်စီကနေမှာကျွန်တော်ကလေးလူတောင်တက်ကကျွန်တော်တို့ဒီ GDI အကြောင်းနဲ့ဒီဆိုင်ကလေးနဲ့တို့ကဒီလမ်းမဆက်တွေကိုပိတ်ဆို့ထားတဲ့ခါကျတော့အဲ့လိုဟိုဆန်နေတာဝေလို့မရဘဲဖြစ်ကုန်တာတချို့ဝေတော့ရှိတယ်ဗျာဘတ်ဆန်ဆန်ဝေလို့မရဘူးဖြစ်နေတယ
်ရိတ်ခါပြတ်လပ်ပြီးစားတောက်ရေးအခက်အခဲဖြစ်နေကြတာဟာတလားလောက်ရှိနေပြီဖြစ်တယ်လို့လည်းဥက္ကမောင်စိုးကပြောပါတယ်ကလေးမြို့တောင်ပိုင်းမှာစစ်ပေးရှောင်2000ကျော်လောက်ရှိပြီးစစ်ပေးရှောင်တွေဟာကြေးရွာတွေကိုပြန်မဝင်နိုင်ပဲအများအားစစ်ဆောင်နေကြတဲ့သူတွေဖြစ်ပါတယ်။လက်ရှိမှာတော့ဆန်အလူရှင်လုံးဝမရှိတဲ့အပြင်ဝယ်ယူလို့ပါမရနိုင်တဲ့အခြေအနေကိုဥက္ကမောင်စိုးကအခုလိုဆက်ပြောပါတယ
်။ဟုတ်ပါတယ်ကတော့ဒီလိုမျိုးတော့အခုဆိုးတော့ကအဲလုံးချောက်လာခဲ့ကြတာရပ်လက်ဆိုနေမရရပါမှာတဲ့အာနဲ့အမေးပါဦးသူမေးပါဦးဆိုတာကြီးတော့ကျွန်တော်ဒီဝန်လူလားချုပ်နေတယ်ဗျ။ကိုကြီးနဲ့လူလဲလောလောဆယ်တော့ဆန်အတော်လုံးဝမရှိဘူးဖြစ်နေတယ်ဒီလိုငွေချင်းရင်းလေးရတော့ဒီမှာတော့နှမောင်းဖို့ချိန်လေးတုံရုပ်တဲ့ချိန်လေးဆိုတော့ဝင်းနေဒီပါလိရတော့လက်ထဲမှာတော့ရှိတယ်ဆံဝယ်လို့မရဘူးဖြစ်နေတာဟာဆံတက်တော့လူမကူကျွန်တော်ကူညီပေးလို့မရဘူးဖြစ်နေတယ်ဗျလောလောဆယ်တုတ်တုတ်ပြတ်သွားတော့လောလောဆယ်သူလည်းမပြေနိုင်ကိုယ်လည်းမပြေနိုင်တော့တလချုံသွားပြီဗျဆက်ချောင်းလူကြီးအားလုံးအတွက်ဆိုလို့ရှိရင်တော့အားလုံးဆွဲတော့2200လောက်နေမှာပေါ့
စစ်ပေးဆောင်မျိုးသမီးတူကတော့လက်ရှိသူတို့မိသားစု5ဦးဟာဆံမရနိုင်တဲ့အခြေအနေကြောင့်ပုံမှန်စားတောက်တဲ့နှုံတဲ့ဆံကို short ချက်နေရပြီးမဝစာမသေးုံသာစားနေကြရတယ်လို့အခုလိုပြောပါတယ်
။ကျမတို့ဗီဒါစုက900ရှိရှင့်မနေ့ကလေးဘူးရက်လေးလေးဘူးပဲတက်ရှင့်အခုကအားလုံးမရဘူးရှင့် short ချက်ရပါရှင့်အခုကနှစ်ဘူးခွဲအဲ့လိုချက်နေရတော့ဗျကျမရင်းလို့ဒိုင်းနိုင်ကြမချက်နိုင်တော့ဘူးရှင့်ငါတို့ကတော့မချက်နိုင်ဘူးမိတဲ့တည်းကတော့လည်းနေနေစမာတိတည်းကအညာကလည်းအလုပ်ပါတာအခုတော့မနေ့ကလေးလည်းစနေတော့ဘူးမိစားနဲ့ညနေညကနမဟိုဆက်ပါစနေတော့
စနေဝယ်လို့မရတာကြောင့်ရှိတဲ့သူတွေစီကနေညပြီးစားတောက်နေကြရတာဖြစ်တယ်လို့သူကပြောပါတယ်ကလေးမြုံနယ်တစ်ခုလုံးမှာစစ်ပေးဆောင်ရေးအတွက်ဟာ9000ဝန်းကျင်ရှိတယ်လို့စစ်ပေးဆောင်ကူညီရေးအဖွဲ့ကလေးဒေသတွဲဘက်တာဝန်ခံကပြောပါတယ်ကလေးဒေသကစစ်ဆောင်တွေအတွက်အကူအညီလိုအပ်တာတွေညပေမဲ့လုံလောက်အောင်ထောက်ပံ့ကူညီနိုင်တာမျိုးမရှိသေးဘူးလို့ပြောပါတယ်စစ်တပ်ရဲ့နည်းမျဉ်းရှင်းလင်းရေးထိုးစစ်နဲ့ တိုက်ပွဲတွေကြောင့်စကိုင်းတိုင်းအတွင်းမှာအိုအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ဆောင်ရေးအတွက်ကဒီနေ့တနေ့ပိုပြီးတိုးလာနေပါတယ်။တိတုကာကွယ်ရေးတပ် PDF တွေဟာဒီဒေသကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လဲမြန်မာစစ်တပ်ကဆွဆွဲပါတယ်။စကိုင်းတိုင်းအတွင်းအာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်တဲ့ကျေးရွာတွေရှိသလိုစစ်ကောင်စီကိုလိုလားတဲ့ကျေးရွာတချို့လည်းရှိနေပြီးအဲ့ဒီကျေးရွာတွေကိုစစ်ကောင်စီကပြည်သူစစ်အဖြစ်လက်နက်တပ်ဆင်ပေးတာတွေလည်းရှိခဲ့ပါတယ်ခင်ဗျာ။
စကိုင်းတိုင်းကလေးမြို့တောင်ပိုင်းကစစ်ပေးရှောင်းတွေရိခါအတွက်အခက်ကြုံရတဲ့တဲ့ရင်ကိုဇော်ဝင်းလိုင်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့အဖမ်းဆီးခံထားရတဲ့အထည်ချုပ်အလုပ်သမားတွေကိုပြန်လွှတ်ပေးဖို့ EU တောင်းဆိုတဲ့တဲ့ရင်ကိုဆက်ပြီးပြောပြပေးပါမယ်အလုပ်သမားအခွင့်အရေးတောင်းဆိုမှုကြောင့်ဖမ်းဆီးခံလိုက်ရတဲ့ရန်ကုန်ရွှေပြည်သာမြို့နယ်အထည်ချုပ်ဆက်ယုံတစ်ခုကအလုပ်သမားတချို့ကိုပြန်လွှတ်ပေးဖို့မြန်မာနိုင်ငံဆိုင်ရာဥရောပတမကတန်ယုံကဒီကနေ့တောင်းဆိုလိုက်ပါတယ်စုပုံမှုကိုဖန်တီးတယ်ဆိုတဲ့အကြောင်းပြချက်နဲ့မြို့နယ်စစ်ကောင်စီအရာရှိတချို့ကအခုလဂျွန်14ရက်နေ့မှာဖမ်းဆီးလိုက်တာပါရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုအခြေခံပြီးကိုစံကျော်ကပြောပြပေးပါရှင
်ရွှေပြည်သာမြို့နယ်ဝါဒရာစမှုဆောင်ကတရုတ်နိုင်ငံသားပိုင်ဟိုဆန်းအထည်ချုပ်ဆက်ယုံကအလုသမားတချို့ကိုစုပူလှုံ့ဆော်တယ်ဆိုတဲ့အကြောင်းပြချက်နဲ့မြို့နယ်စစ်ကောင်စီအဖွဲ့တွေကဆက်ယုံမှာလာရောက်ဖမ်းဆီးသွားခဲ့တာပါမြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံကတော့ဖမ်းဆီးခံရသူတွေရဲ့ဘေးအန္တရာယ်ကင်းရှင်းရေးအတွက်စိုးရိမ်ပူပန်ကြောင်းဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာရေးသားထားပါတယ်သူတို့ကိုရေကြီးအိုင်စစ်ကြောရေးမှာစစ်ဆေးနေတယ်လို့နောက်ဆုံးကြားသိရကြောင်း Safe Migration အဖွဲ့ရဲ့တာဝန်ခံတဦးက VOA ကိုပြောပါတယ်ဟိုဆန်းဆက်ယုံနဲ့အလုသမားခေါင်းဆောင်တချို့ဟာလုပ်ငန်းခွင်ကမပြေလည်မှုတွေကိုဇွန်လ14ရက်နေ့မှာညှိနှိုင်းခဲ့ကြပါတယ်အဲ့ဒီညှိနှိုင်းမှုအပြီးညနေပိုင်းမှာအလုသမားခေါင်းဆောင်တယောက်ကိုစစ်ကောင်စီတာဝန်ရှိသူတွေကဆက်ယုံမှာဖမ်းဆီးသွားခဲ့တာပါ။ခေါင်
းဆောင်တွေကတယောက်ကိုအရင်ဆုံးခေါ်သွားတာ။စိတ်ညှိနှိုင်းမှုအပြီးမှာသူကားနဲ့ခေါ်သွားတာ။ကျန်တဲ့လူကြတော့နောက်ရမှဒီတိုင်းပုံမှန်များရှိသူတွေရောအိမ်ကိုလာရှာပြီးတော့ခေါ်သွားတာ။အဲဒီမှာနောက်အိမ်ကဒီချုံနဲ့စကားပြောပြီးတော့မှသူကခဏလေးလိုက်ချေပါမေးစရာလေးရှိသူဆိုပြီးတော့ဒီရဲစခန်းကိုခေါ်တာပေါ့နော်။ပထမကတော့ဘယ်လိုမှလိုက်ပုံစံနဲ့အခါမှာလဲရှိတာတမှုနယ်လုံးပုံစံတွေပေါ့နော်ရှိရရဲ့ချက်ကြီးပုံပုံစံတွေထိုင်နေတာဒီအခါမှာလည်းမရဘူးဘာမှလည်းမစွတ်တယ်တော့ရှိ
အလုသမားခေါင်းဆောင်9ယောက်ကိုဖမ်းဆီးဖို့လှုပ်ထားပေမဲ့တယောက်ကတော့လွတ်မြောက်သွားခဲ့တယ်လို့ Safe Migration ရဲ့တာဝန်ခံကပြောပါတယ်။အဲ့ဒီဖမ်းဆီးမှုမတိုင်ခင်ကဟိုဆန်းဆက်ယုံဟာအလုသမားခေါင်းဆောင်9ယောက်ကိုအလုထုတ်လိုက်ကြောင်းကြေညာထားပါတယ်။ဆက်ယုံကိုချင်းချောက်ပြောဆိုရဲဆိုတဲ့အကြောင်းပြချက်နဲ့အလုကထုတ်ပစ်ခဲ့တာပါ။ဒါကူမကျေနပ်တဲ့အလုသမား600ကျော်ကဇွန်လ13ရက်ကဆက်ယုံဝန်ထမ်းမှဆန္ဒပြခဲ့ကြပါတယ်။အဲ့ဒီအချိန်ရောက်လာတဲ့စစ်ကောင်စီတာဝန်ရှိသူတွေနဲ့အလုသမားတွေအပြန်အလှန်ပြောဆိုနေတဲ့ဗီဒီယိုဖိုင်လူမှုကွန်ရက်ပေါ်မှာပေါက်ကြားခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့ဇွန်လ14ရက်နေ့မှာအလုသမားခေါင်းဆောင်တွေကိုဖမ်းဆီးခဲ့တာပါ။ဒါနဲ့ပတ်သက်လို့ Safe Migration အဖွဲ့ကအခုလိုဆက်ပြောပါတယ
်။စစ်ပတ်ဆိုင်ရာလူတွေနဲ့ဒီစစ်ရုံးကြီးနဲ့မှာအလုပမာနဲ့အဲ့ဒီလူတွေနဲ့ကားပြောနေတဲ့ SNP ဖိုင်ဆက်သွားတာ။အဲ့ပြောနေတာပုံမှုဖြစ်တယ်ပေါ့နော်။ဒီရှူဒီတာရဲ့အပိုင်ပုံမှုဖြစ်တယ်။အဲ့ဒီပုံမှုရဲ့အစားပိုင်ဆက်သွားလို့ဆိုပြီးတော့အဲ့ရန်ကြီးကအဲ့ဒီအတန်းဖိုင်ကဘူးပို့လာလေနေစားပြီးတော့ခေါင်းဆောင်ကမီဒီယာကိုကျင်လိုက်တာပါဆိုတော့အချိန်နဲ့စားပြီးတော့အလုပ်ဖြစ်သွားတာရှိသူခံပြီးတော့စစ်စစ်ရင်းရင်းမှုစလုပ်တော့တာလေ
ဟိုဆန်းမြန်မာစက်ယုံအနေနဲ့လဲကောင်းမွန်တဲ့လုပ်ငန်းခွင့်ရရှိဖို့အလုပ်သမားတွေကိုစားညှိနှိုင်းပေးနေသူတွေကိုအလုပ်ပြန်ခံဖို့လဲမြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံကအကြံပြုထားပါတယ်။တရုတ်နိုင်ငံသားပိုင်ဟိုဆန်းစက်ယုံဟာစပိန်ကုမ္ပဏီ Inditex ရဲ့ Zara တစ်စိတ်တွေကိုချုပ်လုပ်ပေးနေတဲ့လုပ်သားတစ်ထောင်ဝန်းကျင်နဲ့လက်ပတ်နေတဲ့စက်ယုံဖြစ်ပါတယ်။ဒီရဲ့ပိုင်းထဲမှာအဲ့ဒီအထည်ချုပ်လုပ်ငန်းဟာစက်ယုံပစ္စည်းတချို့ကိုစတင်ရွှေ့ပြောင်းနေပြီးဘာကြောင့်ရွှေ့နေလဲဆိုတာကိုအလုပ်သမားတွေကိုဖွင့်မပြောပါဘူး။ဥရောပသမဂ္ဂတန်ယုံကတော့အပြည့်ပြည့်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ ILO ရဲ့ကြီးညာစာရဲနဲ့အညီလှုပ်ဆောင်ဖို့စက်ယုံကိုတောင်းဆိုထားပါတယ်ခင်ဗျာ
အဖမ်းဆီးခံတရရတဲ့အထည်ချုပ်အလုပ်သမားတွေကိုပြန်လွှတ်ပေးဖို့ EU တောင်းဆိုတဲ့သတင်းကိုစံကျော်ပြောပြပေးခဲ့တာပါအင်္ဂါကြရတဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင် VOA ရဲ့မြန်မာဘာသာအတန်းလွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မကြခင်ထုတ်လွှင့်ပေးမဲ့အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိတာမို့အောက်မြော်ကြည့်ရှုပေးပါအောင်ရှင်
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေကိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကရင်လုလက်ခွင့်အပေါ်မှာမူတည်နေပါလေကျွန်တော်တို့ VOA က အန်ဒီရဲ့ဂျာကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမတော်တာရှင်များရှင် View American တန်ရဲ့2023ခုနှစ်ဇွန်လ20ရက်အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ line to meter 32 kHz 9393နဲ့9383 line to meter 51 kHz 5885စနေတနင်္ဂနွေမှာဆိုရင်တော့ line lambda 190 kHz 1905တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ညကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါ social media ပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေနဲ့ပါရီကရှေးဟောင်းရုပ်တုပုံတုလုပ်ငန်းအကြောင်းပြောပြပေးထားတဲ့ကဘာတလွာခီးသွွားအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။ဒါရင်မတိုင်ခင်အခုအရင်ဆုံးတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးကြပါမယ်။နိုင်ငံရေးပြဿနာတွေနဲ့လက်နက်ကိုင်ပဋိပက္ခတွေကြားစိုက်ပျိုးရေးလုပ်ငန်းတွေကျဆင်းလာနေတဲ့မြန်မာနိုင်ငံအညာဒေသမှာထက်ညက်လုပ်ငန်းဟာလည်းတိမ်ကောလာနေပါတယ်။အညာဒေတာအတွက်ထက်ညက်လုပ်ငန်းတိမ်ကောမဲ့အခြေအနေနဲ့ပတ်သက်လို့တောင်သူတွေလဲရမြေအရေးကျွမ်းကျင်သူတွေနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကစူးစီးတင်ဆက်ပေးထားပါတယ်ရှင
်။မြေလက်အညာဒေတာကမြို့နယ်တချို့မှာမီယိုဖလာရိုးရအရာပဲနှမ်းသီးနှံစိုက်ပျိုးရေးကအဓိကတောင်သူလုပ်ငန်းဖြစ်ပြီးအဲ့ဒီနောက်ကဒုတိယစီးပွားရေးအနေနဲ့ထမ်းတောင်သူလုပ်ငန်းဖြစ်ပါတယ်။ထညက်ချက်တဲ့လုပ်ငန်းကိုအကြီးအကျယ်လုပ်ကင်တဲ့မြေလက်ဒေသကမြို့နယ်တွေကတော့မကွေးကြောက်ပတောင်ရေနံကျောင်းနမ်းမောက်ပကံကျောင်းဦးနဲ့အညာမြို့နယ်တချို့ဖြစ်ကြပါတယ်။စိုက်ပျိုးရေးလုပ်ငန်းတွေဆုပ်ယူလာတဲ့အတွေ့အဓိကသီးနှံတွေကိုစိုက်ပျိုးကြတဲ့ပင်မတောင်သူတွေလေယာဉ်လုပ်ငန်းတွေကိုလျှော့လုတာစွန့်လွတ်ကြတာတွေရှိကြသလိုထမ်းတောင်သူတွေဟာလည်းထညက်ထုတ်လုပ်တဲ့လုပ်ငန်းကိုစွန့်ခွာလာရကနေအခုအခါမှာတော့တိမ်မြုပ်ပပျောက်တော့မဲ့အခြေအနေကိုမြင်တွေ့နေကြရပါတယ်။ဒါနဲ့ပတ်သက်ပြီးအရင်တုန်းကမကွေးမြို့နယ်ကထညက်လုပ်ငန်းလုပ်ကင်တဲ့ထမ်းတောင်သူတဦးလည်းဖြစ်ကျေးလက်အုပ်ချုပ်ရေးမှူးဟောင်းတဦးလည်းဖြစ်တဲ့ဦးတင်စိုးကအခုလိုပြောပါတယ်။
ထမ်းတောင်သူတွေပေါ့အခုချိန်မှာတော့တိတ်ပြီးတော့မလုပ်နိုင်ကြတော့ဘာလို့လဲဆိုတော့သူ့ရဲ့အရင်အနည်းတအားစည်းကြီးလာတယ်မြေအိုးနောက်ကျိုးရင်းအောင်ရင်းဆွဲရအစားပေါ့နော်နောက်တစ်ခုကထင်းနော်အဲ့ဒါတွေကအစားအကုန်လုံးကဟိုဈေးနှုန်းတွေကြီးလာတဲ့အခါကျတော့ဒီထမ်းတက်မဲ့အရင်အနည်းမဆိုင်ထုတ်နိုင်ကြတော့ဘူးနောက်တစ်ခုကအခုချိန်မှာတော့ဆင်းရဲစေးကတော့မဆိုးဘူးမဆိုးပေမဲ့ထမ်းမင်းတွေကလည်းမြင့်လာတာတကြောင်ထမ်းမင်းတက်တဲ့ဥယေကလည်းအင်မတန်ကိုနည်းလာပြီဒီရဲ့လှုပ်အားဆိုင်ထုတ်မှုတွေကိုဟိုလူလှုပ်အားတွေလည်းမသွန်းနိုင်ဘူးပေါ့နော်တပိုင်းတနိုင်ပဲဟိုတက်နိုင်တော့တယ်ပေါ့နော်အများများဆဆမလှုပ်နိုင်တော့ဘူးဆင်းရဲစေးကလည်းဟိုတော့လိုကြီးကြီးမားမားမရှိတော့ဘူးနော်အဲ့ထမ်းတက်တဲ့အနေအထားပေါ်မှာမူတည်ပြီးတော့ဆင်းရဲဟိုဖောက်တယ်တွေပေါ့နော်ဆင်းရဲဖောက်တယ်လှုပ်တဲ့လူတွေလည်းဟိုနေနေရှာပါလာတာပေါ့နော်ဥမော်လာနိုင်မဲ့အနေထားမရှိပါဘူးထမ်းကိုအဆက်ပြတ်သွားတဲ့အခါကျတော့နောက်လူတွေကထမ်းမင်တက်ရဲတဲ့သူထမ်းမင်ကိုတက်တဲ့သူကိုအင်မတန်ရှာလာတယ်ဟိုထမ်းတက်တဲ့ဥယေကိုပဲအင်းနဲလာတာပေါ့နော်ဟိုရတာနဲ့ပေါ့နော်ဈေးနှုန်းနဲ့မကန်မိတဲ့အခါကျတော့ထမ်းမို့စိတ်ဝင်စားမှုနဲလာတာကိုတွေ့ရဟိုငကိုတက်တဲ့လူတွေကလည်းအသက်ကြီးလာတဲ့အခါကျထမ်းမင်ကိုမတက်နိုင်တော့နောက်သူတို့ရဲ့မျိုးဆက်ကျတော့လည်းထမ်းဘက်ကိုအာယုံဆိုင်မှုကနဲလာတာ
ထမ်းတောင်သူလုပ်ငန်းတိမ်ကောလာတဲ့အထက်မှာလှုပ်သားရှားပါမှုကလည်းအဓိကအချက်တစ်ချက်ဖြစ်ပါတယ်။မီယိုဖလာမိသားစုလုပ်ငန်းဖြစ်တဲ့အတွေ့ထမ်းတက်သမားမြူအိုးကောက်ထညက်ချက်စရာတွေကိုတောင်းဆိတ်အောင်လုပ်နိုင်ဖို့ကလူသုံးဦးနေစဉ်မနာရပဲအားလိုက်ရမရှိပင်ပင်ပန်းပန်းလုပ်ကြရပါတယ်။ဒါကြောင့်ထမ်းတောင်သူလုပ်ငန်းထက်တခြားဒေသတွေကိုသွားရောက်လုပ်ကင်ကြတာလုပ်ငန်းပြောင်းလဲကြတာဟာပိုမိုပြီးဝင်ငွေကောင်းတဲ့အတွက်ကြောင့်ထမ်းတောင်သူလုပ်ငန်းကိုလုပ်ကင်ကြတဲ့သူတွေနဲပါလာရကနေပပျောက်တော့မဲ့အခြေအနေကိုကြုံတွေ့နေကြရပါတယ်။တကယ်တော့မြမရိုးရမုံအလုံးနီပါဟာကောင်းကျင်းတဲ့ထညက်မပါရင်မဖြစ်ပါဘူး။ထညက်ဟာလည်းမီယိုဖလာနီအတိုင်းချက်လုတဲ့အတွေ့ကျမ်းမာရေးအရာလဲအထောက်အကူပြုပါတယ်။ဒါပေမဲ့မြမရိုးရမုံတွေကိုအခုအခါမှာထညက်အစားဒီထက်ဈေးပိုချိုတဲ့တကြားကျန်နဂါဆရာတွေကိုအစားထိုးအသုံးပြုနေကြပါတယ်။ဒါအပြင်ထမ်းတောင်သူလုပ်ငန်းတိမ်ကောလာတဲ့အတွက်တပိုင်းတနိုင်လောက်ကြရာကထွက်လာတဲ့ထညက်တွေမှာတောင်မှပိုပြီးပွားလာအောင်လို့တကြားရောတာ၊ကျန်နဂါရောတာတွေများလာတဲ့အတွက်ထညက်စစ်စစ်တောင်ရှားပါနေကြပါပြီ။ အဲ့ဒီလိုထန်းတောင်သူလုပ်ငန်းတွေတိမ်ကောလာတာနဲ့အတူမြေလက်အညာဒေသရဲ့ပြားရုပ်တင်ဂေတဖြစ်တဲ့ခမ်းမင်တွေရဲ့အခြေအနေကလည်းမသေးချမရေရာတဲ့အခြေအနေကိုဆက်ရောက်သွားပါတော့တယ်။အဆုံးမတော့ထန်းတောင်သူတွေဟာခမ်းမင်တွေကိုခုတ်လဲရောင်းချတာတွေတနေ့တစ်ခြားများပြားလာပါတယ်။မြန်မာနိုင်ငံမှာတစ်တော်ပြုံးပြီးတစ်မာတွေရှားပါးကုန်တဲ့အတွက်အိမ်ဆောက်တာနဲ့လက်မှုပစ္စည်းပရိဘောဂတွေပြုလုပ်ဖို့အတွက်ခမ်းမင်တွေကိုအသုံးပြုလာကြပါတယ်။အဲ့ဒီအတွက်ဆယ်စုနှစ်အတော်ကြာစိုက်ပျိုးပြုစုပျိုးထောင်လာတဲ့ထမ်းမင်တွေဟာဆယ်မိနစ်အတွင်းမှာချိန်ဆခေါ်တစ်ဖြတ်လွှဆက်တင်နဲ့ခုတ်လဲရောင်းချကြပါတယ်။ဒါနဲ့ပတ်သက်ပြီးမြေလက်ဒေသမကွေးမြို့နယ်မှာအခြေစိုက်ပြီးတောင်သူလယ်သမားအရေးဒေသဖွံ့ဖြိုးရေးလုံခြုံရေးနေရာကနေစစ်အာဏာသိမ်းပြီးနောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်ဒေသကိုပြောင်းရွှေ့သွားတဲ့ကျေးလက်မြေပရဟိတအဖွဲ့ရဲ့ခေါင်းဆောင်တစ်ဦးဖြစ်တဲ့ကိုဇော်မင်းတိုက်ကအခုလိုပြောပါတယ်။
ကျွန်တော်တို့ပတ်ဝန်းကျင်မှာကိုပဲဒီထမ်းမင်ထွက်တဲ့နေရာတော်တော်များများမှာကိုပဲသူတို့ကထမ်းမင်တွေကိုခုတ်လှည့်ပြီးတော့ရောင်းတာတွေလည်းတွေ့နေရပေါ့နော်နံပါတ်1အချက်ကသူတို့ကစားဝတ်နေရေးမပြည့်လည်တာပါတယ်နောက်တစ်ခုကဒီတဲတို့အိမ်တို့စောက်တဲ့အချိန်မှာလည်းသူကဒီထုတ်ရောက်တိုင်နေရအစားနောက်ဆုံးစားတော့ဆိုင်နေအလှဆင်ပြီဆိုရင်တော့မှပဲဒီထမ်းကိုအလုံးလိုက်တွေနဲ့ဒီနဲ့အလှဆင်ပြီးတော့ဒီဆိုင်နေပါဖွင့်နေရလည်းတွေ့ရပေါ့နော်ခုလက်ရှိလက်ကလောရှိရတော့ခုနပြောတဲ့သူတို့တဲတွေစောက်ပဲအိမ်တွေစောက်မယ်တစ်တန်း30သိန်းကျော်ရှိတဲ့အတွေ့အဲ့ဒါတွေကိုသူတို့မတတ်နိုင်တဲ့အတွေ့ဒီထမ်းမင်ကိုအိမ်ဆောက်ပစ္စည်းဆိုတော့အဲ့လိုဟာတွေကိုအတွက်ကိုကြောင်းတာပဲဒီမှာတော့ကျွန်တော်တို့အများများတွေ့ရပါတယ်ပေါ့လူတွေစောက်ဝင်နေရေးအမြန်ပြေးလဲမပြုံးပြီးဘူးလူတွေမပြေးလဲနောက်ဆုံးနှစ်စဉ်နဲ့အများပြုံးပြီးတော့ဆယ်စုနှစ်တခုလောက်ဆိုလို့ရှိရင်ထမ်းမင်ကတော်တော်လေးကိုမရှိတဲ့လောက်ဖြစ်သွားမှာပေါ့နော
်ထမ်းတက်သမားဘဝဟာနေ့စဉ်အနားယူလို့မရအောင်ပင်ပန်းဆင်းရဲတယ်လို့တက်ဆွန်ဆံပြလုပ်ကံရတဲ့လုပ်ငန်းလည်းဖြစ်ပါတယ်ဒါပေမဲ့လေယာမြင်နဲ့ပတ်သက်ပြီးဥပဒေကြောင့်အရာတိတိကျကျသတ်မှတ်ထားပြီးမဲ့ထမ်းတောင်သူလုပ်ငန်းနဲ့ပတ်သက်ပြီးတော့ဘာဥပဒေမှမရှိပါဘူးအဲ့ဒီအတွက်ထမ်းမင်တွေဟာယာကင်းဘေးအဆက်မှာအများအပြားစိုက်ပျိုးထားကြတာဖြစ်တဲ့အတွက်မိသားစုအတွင်းအမွေးဆိုင်ရာပြဿနာတွေဖြစ်ပွားကြတာလည်းအများအပြားရှိပါတယ်ဒါနဲ့ပတ်သက်ပြီးတောင်သူလေသမားအရေးဥပဒေပိုင်းဆိုင်ရာပညာပေးဆောင်ရွက်နေသူတဦးကအခုလိုပြောပြပါတယ
်2012မှာပေါ်ပေါက်လာတဲ့လေယာမြင်ဥပဒေမှာဒီထန်းတော်ထန်းရဲ့ပိုင်ဆိုင်မှုကိုအတိမတ်ပြုထားတာမရှိဘူး။နောက်2020မှာ2012လေယာမြေဥပဒေကိုပြင်ဆင်လိုက်တဲ့ဥပဒေမှာလည်းထန်းတော်ကိုဘယ်လိုပိုင်ဆိုင်ရမယ်ဆိုတဲ့ခွဲခြားပြီးကမှပိုင်ဆိုင်မှုကိုဖော်ပြထားတဲ့ဥပဒေမှာဖော်ပြချက်မရှိဘူး။မြေကိုပိုင်တာတဦးဖြစ်တတ်တယ်လို့ထန်းတော်ကိုပိုင်တာတဦးဖြစ်နေတတ်တယ်။မိဘတွေကအမွေပေးခဲ့တဲ့အခါမှာဒီပယ်နံပြောင်းဝါစိုက်လို့ရတဲ့မြေကိုကြတော့သားသမီးတယောက်ကိုပေးရင်အဲ့ဒီယာကင်းမှာပဲစိုက်ထားတဲ့ထန်းတော်ကိုကြတော့အခြားသားသမီးတယောက်ကိုအမွေပေးတယ်။ဒီမြေကိုတော့ပုံစံခွန်အဖြစ်မှတ်ပုံတင်လို့ရတယ်အဲ့တော့မြေကိုအမွေရတဲ့သားသမီးကဒီပုံစံခွန်အဖြစ်မှတ်ပုံတင်လိုက်တယ်သူ့ရဲ့ပိုင်ဆိုင်မှုကခိုင်မာသွားတယ်ထန်းတော်ကိုအမွေရတဲ့သားသမီးကကြတော့ထန်းတော်ပိုင်ဆိုင်မှုကိုအတိမတ်ပြုထားတာမရှိဘူးခုနတော့ကမြေကိုမှတ်ပုံတင်တဲ့သားသမီးကပဲဒီထန်းတော်ကိုပိုင်တဲ့ပုံစံမျိုးဖြစ်သွားတယ်ဖြစ်သွားတဲ့အခါမှာမောင်နှမအချင်းချင်းညီကိုအချင်းချင်းငင်းပွားမှုတွေဒီကျွန်တော်တို့အညာဒေသမှာအများကြီးဖြစ်တယ်အဲ့ဒါကြောင့်ကျွန်တော်တို့ဒီအနာဂတ်ကာလမှာဒီလိုတွတ်တော်တွေပါတယ်ပြန်လည်းပေါ်ပေါက်ပြီးတဲ့နောက်မှာဆိုရင်မြေကိုပိုင်ဆိုင်မှုအတိမတ်ပြုပေးတဲ့ပုံစံမျိုးလိုပဲထန်းတော်ကိုလည်းပိုင်ဆိုင်မှုအတိမတ်ပြုပေးလို့လိုပါတယ
်။စေအစိုးရအဆက်ဆက်မှာလည်းထန်းတောင်သူတွေနဲ့ပတ်သက်ပြီးမြင့်တင်ပေးတာအတိအမှတ်ပြုပေးတာမရှိခဲ့ပေမဲ့1962ခုနှစ်မတ်လ2ရက်ဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းပြီးနောက်ပိုင်းတော်လှန်ရေးကောင်စီစေအစိုးရလက်ထက်မှာထညက်ကိုနယ်မြေကျော်ဖြတ်တန်းသယ်ယူခွင့်မပြုလို့ကန့်သတ်ခဲ့တဲ့အတွက်မောင်ကိုရောင်းဝယ်ခဲ့ကြရတဲ့အတွေ့အဲ့ဒီအချိန်ကထန်းတောင်သူတွေတော်တော်အထိနာခဲ့ပါတယ်။တကယ်တော့ထမ်းမင်တွေကိုရှေးလူကြီးတွေကယာကင်းနယ်နိမိတ်အဖြစ်သတ်မှတ်တဲ့အနေနဲ့တန်းစီပြီးစိုက်ထားတယ်လို့ပဲနန်းတောင်သူအဖြစ်ရောထန်းတောင်သူအဖြစ်ရောနှမျိုးစလုံးလောက်ကင်ဖို့အတွေ့စီးပွားပြစ်လဲစိုက်ပျိုးခဲ့တာဖြစ်ပါတယ်။ထမ်းမင်ဟာမြေအောက်ပေယာနဲ့ချီရှိတဲ့နေရာကရေကိုစုပ်ယူပြီးရာကင်းမြေစီလွာရှိတဲ့အပေါ်ယံအလွာအထိရေတက်ရရှိအောင်ဖြန့်ဖြူးပေးတဲ့အတွေ့ဂေဟဗေဒအနေနဲ့လည်းမျှတနေပါတယ်။ထမ်းမင်တပင်ပြီးပြီးပြင်းပြင်းဖြစ်ဖို့15နှစ်အနည်း20လောက်ကြာသလိုတက်တန်းအနေနဲ့ကလည်းနှစ်100ဝန်းကျင်လောက်ရှိပါတယ်။ထမ်းမင်မှာထဖို့နဲ့ထမားဆိုပြီးနှမျိုးကွဲပြားနေသလိုထနှုတ်ကရောထန်းသီးသူကပါတလဲစီထရေရပါတယ်။ထဘုံနဲ့ထမကြားကာလထမ်းပြင်တဲ့အချိန်မှာလဲညှက်ဆိုပြီးတော့ထမ်းရည်နည်းနည်းထွက်တဲ့အချိန်ရှိပါသေးတယ်။ဒါကြောင့်ထမ်းရည်ဟာနှစ်ပတ်လည်နီးပါးထွက်ရှိတယ်လို့ပြောလို့ရပါတယ်။ထမ်းမင်ကနေတခြားထရွက်ထညော်အ အိမ်ချံကာဖို့အတွက်ထပ်ပလဲသကောက်တောင်စတာတွေအပါဝင်အမျိုးစုံအောင်ထုတ်လုပ်လို့ရပါတယ်ဒါပေမဲ့လည်းအညာဒေသရဲ့သဘာဝအလှတရားထမ်းမြင်တွေဟာတဖြည်းဖြည်းနဲ့ခုတ်လဲရောင်းချနေတာကတော့စီးပွားရေးလူမှုရေးနဲ့ဒေဟဗေဒစနစ်တွေကိုလည်းပျက်စီးစေပါတယ်ခင်ဗျာ
မြင့်ကြီးဩဇာအစီအစဉ်မှာကုခင်မောင်စုံမင်းတင်ဆက်ပေးခဲ့တာပါအခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များခဲ့တဲ့10 minute video သတင်းလေးတွေကိုမထုတ်လွှင့်ပေးခင်မှာအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မတစ်ခုကိုထုတ်လွှင့်ပေးခြင်းပါတယ်နိုင်ငံတော်လျှို့ဝှက်မတန်းတွေကိုနေအိမ်မှာတရားမဝင်တင်ဆက်ထားတာကြောင့်တမရဟောင်းဒေါ်နယ်ထရမ့်အပေါ်စွဲချက်တင်ထားတာနဲ့ပတ်သက်လို့သူ့ရဲ့ Republican Party ထဲမှာတော့ထရမ့်ကရက်တီသူတွေနဲ့ဆန့်ကျင်သူတွေကြားသဘောထားကွဲလွဲနေပါတယ်ထရမ့်ကတော့ဒီစွဲချက်တွေဟာသူ့ဘော်နိုင်ငံရေးထိုးနှက်ချက်အဖြစ်ပုံဖော်ပြောဆိုနေတာပါ VOA သတင်းတောက် Veronica Valderes Iglesias ပြပထားတဲ့သတင်းကိုကိုအောင်ကပြောပြပေးပါမယ်ရှင
်နိုင်ငံတော်လျှို့ဝှက်မတန်းတွေကိုနေမှတရားမဝင်သိမ်းဆည်းထားတာကြောင့်သူ့ပေါ်ဆွဲချက်တင်ထားတာတွေနဲ့ပတ်သက်ပြီးတော့အပြစ်မရှိဘူးလို့တမရဟောင်းဒေါ်နယ်ထရမ့်ကထွက်ဆိုထားတာပါဒါဟာဒီမိုကရက်ဘက်ကသူ့ပေါ်နိုင်ငံရေးအရာလုံးကျန်တာဖြစ်တယ်ဆိုပြီးထရမ့်ကပြောပေမဲ့လေခုခါသူ့ရဲ့ Republican Party ဝင်တွေကတော့လက်မခံနိုင်ဖြစ်နေတာပါ
Whenever you've got these serious allegations
နာမည်နှင့်မတိုင်ခင်ကာလအတွင်းစုံစမ်းစစ်ဆေးမှုမျိုးစုံရင်ဆိုင်နေရတယ်ဆိုရင်ဒီကိစ္စဟာကိုယ်နိုင်ငံအတွက်ပဲဖြစ်ဖြစ်ကိုယ်တိုင်းပြည်ကောင်းစားစေခြင်းလို့ဆောင်ရွက်နေတဲ့ပါတီအတွက်ပဲဖြစ်ဖြစ်နင့်နာပါတယ
်လာမည့်2024ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာထရမ့်နဲ့ပြိုင်ဘက် Republican ကိုယ်စားလှယ်လောင်းတွေကတော့ထရမ့်ဟာပြစ်ဒဏ်ကြခံရဖို့မျှော်လင့်နေတာပါဒါပေမဲ့လည်းအဲ့လိုဖြစ်လာဖို့ဘယ်လောက်သေးကြနိုင်မလဲဆိုတာကိုတချို့ကထောက်ပြပါတယ
် Look all we know is what
သမားဘော်ဆွဲချက်တင်ဆွဲထားတာတွေကိုပဲသိရပါသေးတယ်။သူ့ဘော်ဆွဲချက်တွေကနေဘလို့ရုံးထွက်မလဲမသိရသေးသလိုတရားရုံးမှာပြန်လည်ခြေပလျှောက်လဲတဲ့အစ်စင်တော့ရှောင်းမရောက်မသိသေးပါဘူး။လျှောက်လဲချက်ကိုပေးချတာမျိုးလဲဖြစ်သွားနိုင်ပါလေ
။တရားဥပဒေကြောင်းအရဆက်ပြီးတော့သွားဖို့အရေးကြီးကြောင်းလဲတချို့ကဆိုပါတယ်
And I'm certainly not going to defend.
ဆွဲချက်တွေထဲမှာပါတဲ့အချက်လက်တွေနဲ့ပတ်သက်ပြီးကျွန်တော်ကလုံးဝကာကွယ်ပြောဆိုမှာမဟုတ်ပါဘူး။ဒါပေမဲ့တက်တဲ့အခိုင်အလုံတော့ပြရပါမယ်။
ဒီသတင်းပတ်မှာစတင်မဲဆွဲစည်းရုံးမဲ့သမရဂျိုးဘိုက်တန်ကတော့ထရမ့်ကိစ္စနဲ့ပတ်သက်ပြီးမှတ်ချက်ပေးပြောဆိုဖို့ညှင်းဆိုရတဲ့သမရတယောက်အနေနဲ့တရားစီရင်ရေးကိစ္စတွေမှာဝင်ဆွတ်ဖက်လို့မရဘူးလို့တချို့ကထောက်ပြပါတယ
် He does not do business with Attorney General
ဒီရဇမှုနဲ့ဆက်စပ်တဲ့ကိစ္စတွေနဲ့ပတ်သက်လို့ရှင်းနေရုပ်ကလန်နဲ့သူကပြောဆိုဆက်သွယ်တာမျိုးမရှိပါဘူးဒုတိယအနေနဲ့ကဂါလန်အထူးဆုံးဆက်စည်းမှုခံထားတဲ့အတွက်ဆွတ်ဆူချက်တွေနဲ့ပတ်သက်လို့ဂါလန်အနေနဲ့ဘာမှဝန်ဆွတ်လို့မရအောင်ပြင်ပထားပါတယ
်အမေရိကန်ရဲ့နျူကလ িয়ার စီစဉ်တွေအမေရိကန်ရဲ့မဟာမိတ်တွေရဲ့အာဏာချက်တွေကိုဆန်းစစ်ထားတာတွေပါဝင်တဲ့ထိတ်တန့်လျှို့ဝှက်မှတ်တမ်းတွေကိုပြန်မအပ်ဖဲနေမှာသိမ်းဆည်းထားတာနဲ့ဆက်ဆက်ပြီးတော့ထရမ့်အပေါ်ဆွဲချက်38ခုနဲ့ဂျူရီအဖွဲ့ကဆွဲချက်တင်ထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မအစီအစဉ်ကိုကိုအောင်အောင်တင်ဆက်ပေးခဲ့တာပါအခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များခဲ့တဲ့10 minute video သတင်းလေးတွေကိုပြောပြပေးကြပါမယ်ထိုင်းနိုင်ငံမှာမိုးရာသီအစပြိုပြီးစပားဆိုင်ရာသီမှာစပားအထွက်တိုးဖို့ထိုင်းပြည်ကိုအမှုထားပြီးလဲထုံမင်္ဂလာကျင်းပခဲ့ပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10 minute သတင်းတိုးလေးတွေကိုမအေးသနာကျော်ကအစူးစီးတင်ဆက်ပေးထားပါတယ်ရှင်
ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာမေလလယ်ကကျင်းပခဲ့တဲ့မိုးရွာစီအစတော်ဝင်လက်ထွန်မင်္ဂလာအခမ်းအနားကိုတော့ဘုရင်မဟာဝိဇယလောင်ကုန်းနဲ့မိဖုရားသုတိတာတို့ကြွရောက်ချီးမြှင့်ခဲ့တာပါမိုးရွာစီအစပြုပြီးတော့စပားဆိုင်ရာတွေရောက်လာတော့မယ်ထိုင်းနိုင်ငံမှာလုပ်ငန်းကိုင်ငံကောင်းလို့စပားအထွက်တူဖို့အတွက်ထိုင်းဘုရင်မင်းမြတ်ကိုအမှုထားပြီးတော့လက်ထွန်မင်္ဂလာကျင်းပခဲ့တာဖြစ်ပါတယ်ရေရင်မြစ်ဘဝတည်တည်ရဖို့ထွန်ရက်ဆိုင်ပြုမှုတွေကောင်းမွန်ဖို့ပို့ဆောင်ရေးချောမွေ့ဖို့နိုင်ငံတကာအကုံသွယ်ရေးတိုးတက်ပြီးတော့စီးပွားရေးပိုကောင်းဖို့ရည်ရွယ်ပြီးတော့ရိုးရာအစဉ်လာနဲ့ကျင်းပတာဖြစ်ပါတယ်။ဒီပွဲကိုလယ်သမားတော်တော်များများရောက်အောင်လာခဲ့ကြပြီးတော့စပားဆိုင်ရာသည်အစာစတိကျဖြန့်တဲ့စပယ်ဆေးတွေကိုအလို့ရဲကောက်ယူခဲ့ကြပါတယ်။ဒီမင်္ဂလာရှိတဲ့ပွဲမှာကျဲဖြန့်တာဖြစ်လို့ဒီစပယ်ဆေးတွေကလက်ကောင်းတယ်လို့ယူဆပြီးတော့ဒီစပယ်ဆေးကိုရရင်စပားခင်းတွေအောင်မယ်စပားအထွက်တိုးမယ်လို့သူတို့ယုံကြည်ကြတာပါ။ ပထမဌာနကလဲဆိုင်တဲ့စိန်နက်မီတို့က
ဘာဝပင်အလိုက်ที่ดีเป็นอะไรที่เหมือนสวรรค์ประทานให้เหมือนของ
ဒီစဘာကနက်ပြီကကြလာတဲ့စဘာပါဖုံးကြီးပါတယ်ကျမတို့စဘာကင်းတွေအထွက်ကောင်းမယ်ဆင်ရီပေါ်ကျွယ်ပါလိမ့်မယ်လို့ပြောသွားခဲ့ပါတယ်ဒီလဲထွန်းမင်္ဂလာခန်းနာမှာနွားဖြူတခြင်းလဲပါဝင်ပြီးတော့အစီအမံတွေအဆစရရအဆင်ပြေဖို့အတွက်ရေရသဘောနဲ့နွားတွေကိုမြက်ကျွေးပြီးတော့ရမကလဲတိုက်ကျွေးခဲ့ပါတယ်နွားဆိုလိုတဲ့ဆက်ထဲကြောင်းနေနိုင်ရဲ့မှာတော့နွားတွေဆန္ဒပြခဲ့ကြတာပါသူတို့ကဆန္ဒလဲပြရင်မြက်လဲစားရင်ဖြစ်ပါရဲ့ဟုတ်ပါရဲ့ဒီနွားလေးတွေကများသောအားဖြင့်မြက်ခင်းစကြက်မှာလွတ်လွတ်လပ်လပ်မြက်မစားရပဲနဲ့ပိတ်လောင်ခံထားရတဲ့နွားတွေပါဒီတော့မေလ18ရက်နေ့ကကမ္ဘာဒီမိုကရေစီအစအုံကြီးတစ်ခုဖြစ်တဲ့ဂျာမနီလွှတ်တော်ရှိမြက်ခင်းပြည်မှာတော့ရောက်တုံးရောက်ခိုက်သူတို့တွေလွတ်လွတ်လပ်လပ်မြက်စားခွင့်ရခဲ့ကြပါတယ်နိုစားနွားမျိုးတွေဖြစ်ပြီးတော့တဘာဝအဖြစ်မြက်ခင်းပြင်ဆက်ချင်မှလွတ်ကြောင်းထားရမယ်သူတို့ကိုနင်းနေညညပိတ်လောင်ပြီးတော့ကျိုးနဲ့လဲခြိထားလို့ Greenpeace တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုံ့ဆော်သူတွေနွားတွေနဲ့အတူဂျာမနီလွှတ်တော်ရှိကိုလာရောက်ကန့်ကွက်ကြတာဖြစ်ပါတယ်သူတို့ကတေချာမြက်ဆက်ချင်မှမနေရလို့ဘယ်လီမျိုးတော်ကလွတ်တော်မြက်ခင်းပြင်မှလာကြောင်းရတယ်လို့ဆန္ဒပြပွဲစီစဉ်တဲ့ Greenpeace အဖွဲ့ကပြောပါတယ်ဂျာမနီမှာရှိတဲ့နွားတွေထဲမှာ80ရာခိုင်နှုန်းကတစ်နှစ်လုံးကြိုးချီခံထားရပြီးတော့နေရပါတယ်2010ခုနှစ်ကမှနွားတွေရဲ့42ရာခိုင်နှုန်းကမျက်စက်ချက်ကိုလွှတ်ထားခံရပေမဲ့အခုနောက်10နှစ်ကျော်ကြာမှတော့မျက်စက်ချက်မှာနေရတဲ့နွားက37ရာခိုင်နှုန်းအထိနည်းသွားတယ်လို့ Greenpeace အဖွဲ့ကပြောပါတယ်နွားတွေကိုစက်ချက်မှာကြောင်းထားတာကပတ်ဝန်းကျင်တွေအထူးရေးပါတဲ့ဇီဝမျိုးကွဲများတိုးပွားရေးတွေလည်းအဓိကတွန်းအားဖြစ်စေလို့စိုက်ပျိုးမှုရေးကျွမ်းကျင်သူတွေကပြောပါတယ်
который я себе выбрал.
ရုရှားနိုင်ငံသားတွေလုံခြုံတဲ့လှုပ်ဝဲအင်တာနက်လိုင်းကနေဆက်သွယ်ပါဆိုပြီးတော့ American CIA ကလူသိရှင်ကြားကြေညာခဲ့ပါတယ်။ရုရှားနိုင်ငံမှာအစိုးရကိုထောက်လှမ်းပေးဖို့ရုရှားနိုင်ငံသားတွေကိုရည်ရွယ်ပြီးတော့လှုံ့ဆော်ထားတဲ့ဗီဒီယိုကို American ဘဟုထောက်လှမ်းရေးဖွဲ့ CIA ဖွဲ့က YouTube ဗီဒီယိုစာမျက်နှာမှာတင်လိုက်တာပါ။မေလ16ရက်နေ့ကတင်လိုက်တဲ့ CIA ကတချို့လှုပ်ပေးဖို့ရုရှားလို့ပြောထားတဲ့ဗီဒီယိုမှာတော့ရုရှားအစိုးရနဲ့ပတ်သက်ပြီးတော့သတင်းပေးပါလို့အကြီးစားပြောထားတာပါကျွန်တော်တို့ကိုဆက်သွယ်ပါနဲ့ခင်ဗျားတို့နာဂာသူတွေကအမှန်တရားကိုမသိခြင်းပဲလေကျွန်တော်တို့ကသိခြင်းပါလေလို့ပြောထားပါတယ်ဒါကိုတုံ့ပြန်တဲ့ရုရှားကတော့သူတို့ကိုအနောက်နိုင်ငံထောက်လှမ်းရေးတွေကစောင့်ကြည့်နေတယ်ဆိုတာသိထားပြီးသားပါရုရှားဘက်ကလည်းတံပြန်ထောက်လှမ်းနေပါတယ်လို့ပြောသွားပါတယ်ပြီးတော့ရုရှားထောက်လှမ်းရေးကအနောက်နိုင်ငံတွေကိုစောင့်ကြည့်နေပါတယ်လို့လည်းရုရှားအစိုးရပြောခွင့်ရသူကပြောတာပါရုရှားနိုင်ငံမှာဒီနှစ် 2023 ဧပြီလကစပြီးတော့တရှိုမှုကိုနိုင်ငံတော်ပုံကယ်မှုအဖြစ်နဲ့အရင်ချမှတ်ထားတဲ့ထောင်နဲ့20ကနေထောင်နဲ့တသက်ကိုတိုးမြှင့်တက်မှတ်လိုက်ပါတယ်။အရင်နှစ်တင်မောကြီးဟာသူမြုပ်သွားခဲ့တဲ့နေရာမှာပဲမရွေ့မရှာလှဲလျောင်းနေတာဒါပထမဦးဆုံးအချိန်အပြည့်မြင်ရတာဖြစ်ပါတယ်။ဟုတ်ပါတယ်တချင်ကဖြစ်ဆိုခဲ့တဲ့တိုက်တင်းတဲ့တင်မောကြီးနစ်မြုပ်နေတဲ့ပုံရိပ်ကိုဒီလိုမျိုးရုံလုံးကြွတွေ့ရအောင်လို့သူတည်တည်တဲ့အစစ်မြင့်ပုံရိပ်ဖန်ရင်းခုတ်ကြိယာတွေနဲ့လုပ်ခဲ့ကြတာပါတင်မောရဲ့ 3D ရုံလုံးကြွပုံမြင်ရအောင်လို့ရိုမီယိုနဲ့ဂျူလီယက်ဆိုတဲ့ရင်းခုတ်ဆက်ကြိယာတွေနဲ့ပုံဖန်ယူခဲ့ကြပါတယ်မြောက်အတ္တန်တဲ့တင်မောကြီးတွေကတင်မောနစ်မြုပ်နေတဲ့နေရာမှာ2020တွေကသတင်း6ပတ်ကြာအချိန်ယူပြီးတော့ပုံရိပ်ဖန်ယူခဲ့ကြတာပါအဲအမတင်မောကြီးကသမုဒ္ဒရာကျန်ပြင်ပေ1200ကျော်အနက်မှာကျနေတာဖြစ်ပြီးတော့သူတို့လောက်တာကတင်မောပြက်ကိုသွားပြီးတော့ထိခိုက်မှုတော့မရှိဘူးလို့ဆိုပါတယ်ပြီးတော့အခုတွေးရှိရတဲ့အချက်လက်တွေကအရင်ကရထားတဲ့အချက်လက်တွေနဲ့မတူပါဘူးခီးသွွားတွေရဲ့ကျန်ရင်းနေတဲ့ပစ္စည်းတွေကိုလည်းတွေ့ရပြီးတော့အရင်ကသိထားတာတဲ့အများကြီးပို့ပြီးတော့အချက်လက်တွေရရှိပါတယ်လို့သူတေသီတွေကပြောပါတယ်တိုက်တင်းတင်မောဟာအင်္ဂလန်ကနေပြီးတော့နယူးယောက်မြို့ကိုအသွားလမ်းမှာနစ်မြုပ်ခဲ့ပြီးတော့လိုက်ပါလာသူတွေကလူပေါင်း1519ဦးသေဆုံးခဲ့ရတာပါအခုပုံဖမ်းယူခဲ့တဲ့သူတေသီတွေကတော့သူတို့လုပ်ငန်းပြီးမှတိုက်တင်းနဲ့တင်မောမြုပ်ပြီးတော့သေဆုံးသွားရသူတွေအတွက်ပန်းငွေချပြီးတော့အခမ်းအနားနဲ့ကာရဝပြုခဲ့ကြပါတယ
် Jesus I got the bridge. We're on the bridge! We're on the bridge!
Stop the car!
ဒါရုပ်ရှင်နဲ့နေရာမဟုတ်ပါဘူးတကယ်ဖြစ်ဖြစ်ပါ2021ခုနှစ်တုန်းကဖြစ်ခဲ့တာပါဗီဒီယိုကတော့မနေ့တနေ့ကမှထွက်လာတာဖြစ်ပါတယ်အမေရိကန်ပြည်အောင်စုအိုင်အိုဝါပြည်နယ်ကယ်ရိုမြို့ရဲတပ်ဖွဲ့ကထုတ်လိုက်တဲ့ဗီဒီယိုဖြစ်ပြီးတော့ရဲကလမ်းမှာကားတစ်စီးကိုမီးပွိုင်မှာတားပြီးတော့ဆင်မလို့လုံနေတော့မှထွက်ပြေးလို့ဖြစ်ကြတာပါကယ်ရိုရဲဌာနကရဲအရာရှိပက်ထရစ်မက်ကတ်တီကအရင်ကားနာကတ်သွားပြီးတော့မင်းမလို့လုံတော့မှကားမောင်းတဲ့လူကဖမ်းဝရန်ထုတ်ခံထားရတဲ့သူဖြစ်နေတာကိုသိလိုက်ရပါတယ်အဲ့လူကကားရဲ့ပြန်ဝင်ပြီးတော့ချက်ချင်းထွက်ပြေးဖို့အကြံမှာရဲကကားပေါ်ကိုခုန်တက်လိုက်တာပါကားကိုချက်ချင်းရက်ဖို့ဘရိတ်အုပ်ဖို့ရဲကအမိန့်ပေးနေပြီမလဲကားမောင်းတဲ့သူကနားမထောင်မနဲ့ဇွန်မောင်းထွက်နေတာဖြစ်ပါတယ်ရဲလေအသေးအံကုတ်တွေထားပြီးအော်ဟစ်နေပေမဲ့ကားကအရှင်းနဲ့မောင်းနေတော့တနည်းအားရောက်တော့ရဲကကားပေါ်ကပြုတ်ကျပြီးတော့ခါရိုကျိုးသွားခဲ့ပါတယ်။အဲ့ကားမောင်းပြေးတဲ့လူကတော့အခုလမေလ17ရက်နေ့မှာထောင်ထဲ5နှစ်ချခံလာရပါတယ်ရှင်။
ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမအေးသန္တာကျော်ကစူးစီးတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာဒေါ်လာခီးသွားအစီအစဉ်ကိုအလှည့်ပေးကြရအောင်ပါရှင်းအောင်အမှုပညာလက်ရာတွေအဖြစ်သတ်မှတ်ထားတဲ့ရုပ်တူတွေကိုပြင်သစ်နိုင်ငံပါရီမြို့တော်ကအလုံယုံတစ်ခုမှပုံစံတူလုပ်ပေးနေပါတယ်လူပြတိုက်ကြီးရဲ့လုပ်ငန်းတွေပံ့ပိုးနိုင်ဖို့လူငယ်ရဲ့နှစ်ပေါင်း200ကျော်ကလေးကရှိနေတဲ့ရှေးဟောင်းရုပ်တူပုံတူလုပ်ငန်းကိုမဆုမြတ်မွန်နဲ့အတူကမ္ဘာဒေါ်လာခီးသွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်
ပြင်သစ်နိုင်ငံပါရီမြို့တော်ရဲ့မြောက်ပိုင်းမှာရှိတဲ့ဆန်တူနီအရပ်မှာလွန်ခဲ့တဲ့အနှစ်နှစ်ရာကျော်ကလုပ်ကိုင်နေတဲ့ပုံတူရုပ်ထုအလုပ်ရုံတစ်ခုရှိပါတယ်။ပြင်သစ်ရင်ကျင်းမှုဌာနအောက်ကပြားလိုက်ပေါင်း20လောက်စုစည်းထားတဲ့ရင်ကျင်းမှုဆိုင်ရာ RMNGB အဖွဲ့အစည်းကြီးရဲ့ပုံတူသွန်းအလုပ်ရုံဖြစ်ပါတယ်။လူပြားတိုက်ကြီးဖွင့်ပြီးတစ်နှစ်အကြာ1994ခုနှစ်မှာပြားတိုက်ရဲ့လုပ်ငန်းတွေအတွက်အထောက်အကူဖြစ်အောင်လို့ဒီအလုပ်ရုံကိုဖွင့်ခဲ့တာပါ။ဒီနေ့မှာတော့ပြင်သစ်ကအထင်ကြီးပြားတိုက်ကြီးတွေသာမကဥရောပတဝန်းကကဘာကျော်ပြတိုက်ကြီးတွေအတွက်ရှေးဟောင်းရုပ်ထုပုံစံတူတွေကိုလှုပ်ပေးနေပါတယ်။တံပိုးမဖြတ်နိုင်တဲ့ရှေးဟောင်းကြောက်စရုပ်ထုတွေ၊ကျင်းသွန်းရုပ်ထုတွေစတဲ့ရုပ်ထုပေါင်း6000တဲ့မင်းဲကိုပုံစံစင်တူလှုပ်ပေးနေတဲ့နေရာလေးဖြစ်ပါတယ်။သမိုင်းမပေါ်ခင်တည်းကရှိနေတဲ့ရှေးဟောင်းလက်ရရုပ်ထုတွေကိုစီလီကွန်ပုံစံခွက်မိုးတွေသုံးပြီးတော့ကျွမ်းကျင်ပညာရှင်တွေကပုံစံတူရုပ်ထုတွေလှုပ်ပေးနေတာပါ။
On est en train de faire l'impression en plâtre pour le tirage de l'Antinous du Capitole.
Yoma Myo ma shi de Antonio ye youtu ponsan sintu wo lou pe ni da ba. Mula pon dai ati ja tu aw. Mo de ma plaster yi go thu nai de mya thu aw law ya ba de. Ani yaw silicone mo kwat go ma mye ya ro de ati plaster yi ri go phi tait bi mo law mo lo ba de.
Di a lou yau ma lun ge de nit paw 200 jor de ga thong la de ni ri ne lou tha de.မိုးပုံစံကွက်တီထဲပလာစာတွေလောင်းပြီးတော့ရုပ်ထုပုံစံတူတွေကိုလှုပ်ပေးနေသလိုသုံးဖက်မြင် 3D scan လုပ်ပြီးတော့လည်းရုပ်ထုပုံတူတွေကိုဖန်တီးပေးပါရယ်အမှုပညာလက်ရသမိုင်းကျွမ်းကျင်တဲ့ပညာရှင်တွေရဲ့လက်ရတွေကိုပြလိုက်တွေသာမကပုဂ္ဂလိကအမှုပညာစုဆောင်းသူတွေအိမ်တွင်းအနှောက်အယှက်သူတွေပါမှာယူနေကြပါရယ
် Ah ça c'est une commande d'un privé on a parfois les commandes des écoles
des écoles Yeah တိတဲ့မှာထားတဲ့အမှာအတွက်လုပ်ပေးနေတာဖြစ်ပါရယ်ကတ်လီအလုပ်ပညာကျောင်းတွေစီကမှာတတ်ကြပါတယ်။အထူးသဖြင့်တရုတ်နိုင်ငံကအမှားများပါတယ်။အဖွဲ့အစည်းတွေခေတ်ပြိုင်လူပညာရှင်တွေစီကလည်းအမှားတွေရတတ်ပါတယ်။အခုဆိုအိမ်တွင်းအလှဆင်ပစ္စည်းတွေအတွက်ပုံစံတူလုပ်ပေးတဲ့လုပ်ငန်းကွဲတစ်ခုကျွန်တော်တို့မကြခင်ကပဲဖွင့်ထားပါတယ်
။1994ခုနှစ်မှာစတင်ခဲ့ကတည်းကဒီနေ့အထိပုံစံတူလုပ်ထားတဲ့အယုပ်ပေါင်း6000ထက်မနည်းဒီအလုပ်ရုံမှာရှိပါတယ်။ပုံစံတူရုပ်ထုတွေကိုမူလအစ်စ်နဲ့မချအောင်လုပ်နိုင်ဖို့အတွက်ဆီလီကွန်မိုပုံစံကွက်တွေလုပ်ရပါတယ်။ဆီလီကွန်မိုတွေကသုံးပါများရင်ပုံပြတ်သွားတတ်တာမို့ရုပ်ထုစင်တူ15ခုလောက်လှုပ်ပြီးရင်မိုအစ်စ်ကိုပြန်လုပ်ရပါတယ
်။ Les modèles c'est le premier tirage qui sort du moule une fois que on fait
ဒီရုပ်ထုတွေကမိုခွက်ကနေပထမဆုံးထွက်လာတဲ့ပုံတူတွေဖြစ်ပါတယ်။သူတို့ကိုမော်ဒယ်ရုပ်တွေလို့ခေါ်ပါတယ်။မူလ6ရောက်ရုပ်ထုကနေပုံစံတူမိုခွက်ယူပြီးသွားပြီးဆိုရင်ပုံတူ10ခုကနေ15ခုအထိကိုမူလပုံလေးပါဖြစ်အောင်လုပ်နိုင်ပါတယ်။15ခုလောက်လှုပ်ပြီးသွားရင်တော့မော်ဒယ်ရုပ်တွေကနေမိုးအစ်စ်ပြန်ယူရပါတယ
်။ရုပ်ထုအစ်စ်နဲ့မချအောင်အကွေးအကောက်အလုံးထည့်အားလုံးစင်တူအောင်ပုံသွင်းပေးတဲ့ဆီလီကွန်ပုံစံကွက်တွေကကြာကြာတော့မခံတတ်ပါဘူး
။ Le ce qui est important dans le silicone c'est qu'il soit élastique donc qu'il puisse mouler des formes plus complexes.
ဆီလီကွန်ကကြိုက်တဲ့ပုံစံဖြစ်အောင်စွဲနိုင်စနိုင်တော့တိတ်ကိုအနုစိတ်တဲ့ပုံတွေအတွက်မိုးပုံစံတူလုပ်ပြီးပုံသွင်းပုံဖော်လို့ရပါတယ်။ တခုပဲရှိတာကမိုးလောင်းပြီးတော့ပလတ်စတာကင်ထားတာကိုပြန်ထုတ်တဲ့အခါဆွဲလိုက်ဆန့်လိုက်ခွာထုတ်ရတဲ့အခါကျတော့ကြာရင်ပုံပြက်သွားတတ်ပါတယ်အဲ့ဒီခါကျတော့လည်းနောက်ထပ်မိုးအစ်စ်ပြန်လုပ်ရပါတယ
်တမိုင်းလေးလာသူတွေအမှုပညာလေးလာသူတွေအမှုပညာပစ္စည်းစုဆောင်သူတွေအတွက်ရှေးဟောင်းရုပ်ထုပုံတူမျိုးစုံကိုဒီမှာလုပ်ပေးနေတယ်လို့ပြရိုက်တွေထဲမှာရောင်းတဲ့အမှတ်တရပစ္စည်းပုံတူရုပ်ကလေးတွေကိုလည်းဒီမှာလုပ်ပေးပါတယ်အခုလိုရုပ်ကလေးတွေပဲဖြစ်ဖြစ်လူတရားစာကြောတဲ့ရုပ်ထုကြီးတွေပဲဖြစ်ဖြစ်လောက်ကြတဲ့အခါမှာမူလပုံနဲ့မခြားအောင်လို့ပညာရှင်တွေကအသေးအချာလေ့လာပုံဖော်ကြတာဖြစ်ပါတယ
် Et chaque pièce, chaque exemplaire qu'on va faire, on va s'inspirer du modèle pour pas trop dériver.
ပေါ်နေတူလောက်ထားတဲ့ရုပ်တစ်ခုချင်းစီကိုမူလအတိုင်းဖြစ်နေအောင်အသေးစိတ်တူအောင်လို့ကြိုးစားပါရရှင်။တကယ်ခံနေဝင်မြောက်လက်ရာမျိုးစင်တူလောက်တဲ့ခါမျိုးဆိုရင်ကျမတို့အဲ့ဒီရုပ်တုရှိတဲ့ပြားလိုက်ထီသွားပြီးတော့နမူနာယူတယ်၊ဓာတ်ပုံတွေရိုက်တယ်၊ဥမာယူနိုင်မဲ့နင်းနာတွေကိုပုံစံယူလေ့လာပါရယ်
။ပုံစံကွက်ထဲမှာပလတ်စတာလောင်းပြီးလို့ထွက်လာတဲ့ရုပ်တွေကိုလည်းလက်နဲ့နေရာလွတ်မချက်အချောတက်ပြီးတော့ရုပ်ထုအစ်စ်နဲ့မချားအောင်လို့ရုံလုံးဖော်ပေးပါရယ်။
Oui, oui, c'est un bel, un beau tirage avec.
Di yau pon lu ga toro ko kaung ma de. Le kho de nia tait mya mya sa sa ma tui ba u. Pon ma a phit le le kho ra myu ne ba de. Mya song 3 nia law be tui ya ba de. Di ya ga do toro ko pit na sa kin ma de. Sat ya ma paw a chaw tat phu be lo da ba. Yauk thu pon san tu lout tha de so ra ma ti nai aw. Chano ro sat lout phu be lo ba de.
လူဖျားရိုက်ကြီးအတွက်1994ခုနှစ်မှာဖွင့်လှစ်ခဲ့တဲ့ပုံတူရုပ်ထုအလုပ်ယုံကြီးကကဘာတဝမ်းရှေးဟောင်းအမှုပညာလက်ရာလေ့လာခြင်းသူတွေအတွက်လည်းအထောက်အကူဖြစ်စေပါတယ
် L'atelier a été créé un an après le Louvre en 1793 au départ on a commencé
1993ခုနှစ်မှာလူဖျားရိုက်ကြီးဖွင့်ခဲ့ပြီးနောက်တစ်နှစ်အကြာမှာဒီအလုပ်ယုံကိုဖွင့်ခဲ့တာဖြစ်ပါတယ်ဆက်စားချက်ဒီလိုမှရှိတဲ့ရုပ်ထု10ခုရဲ့ပုံစံတူတွေလုပ်ပြီးလူဖျားရိုက်ကိုပြန်ယူလာခဲ့တာပါလဲရမြောက်လာတဲ့လူပညာတွေကိုပြသဖို့နဲ့ကိတ္တကလူပညာကျောင်းတွေမှာရှေးခေတ်လူပညာရှင်ကြီးတွေရဲ့လက်ရာတွေကိုလေ့လာနိုင်ကြစေဖို့ဆိုရဲရည်ရွယ်ချက်နဲ့ဖြစ်ပါတယ်။အဲဒီကနေတဖြည်းဖြည်းပုံစံတူတွေများလာတာ။ဒီကနေ့မှာတော့ရုပ်ထုစင်တူမိုးပုံစံတူ6000ရှိနေပါပြီ။အဲဒီပုံစံတူတွေကလူတဦးချင်းစီကပဲဖြစ်ဖြစ်အဖွဲ့အစည်းတွေကပဲဖြစ်ဖြစ်အမှားတွေကိုလုတ်ပေးနေပါတယ
်။ပြင်သစ်ရင်ကျင်းမှုဝန်ကြီးဌာနရဲ့လက်အောက်မှာရှိတဲ့ရင်ကျင်းမှုဆိုင်ရာ RMNGB အဖွဲ့အစည်းကြီးရဲ့ပုံတူရုပ်ထုအလုပ်ယုံကိုဂုံယူစရာပြင်သစ်ယဉ်ကျေးမှုအမှုပညာလုပ်ငန်းတစ်ခုလို့သတ်မှတ်ထားကြပါတယ်။ကျောက်စီရုပ်ထုတွေသာမကရှေးဟောင်းကျေးသွန်းရုပ်ထုတွေရဲ့လက်ရာတွေအကြောင်းကိုလည်းဒီအလုပ်ယုံကပညာရှင်တွေကပိုင်ပိုင်နိုင်နိုင်ကျွမ်းကျွမ်းရှင်ရှင်သိတဲ့အတွက်တက်တန်းချလို့ရွေရွှင်းလာတဲ့မူလရုပ်ထုကြီးတွေကိုပြင်ဆင်မွမ်းမမှုတွေကိုလည်းလှုပ်ပေးနေရပါတယ်ရှင်။ကျွန်မစူမြတ်မောင်ပါ။
Que je retravaillerai par la suite.
Non, c'est pas encore.
မဆူမြမွန်တင်ဆက်ပေးခဲ့တဲ့ကဘာတလောခီးသွားအစီအစဉ်ကိုနားဆင်ကြကြရပါဘာအင်္ဂါညရဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အင်္ဂါညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုမက်ခင်လီကဆက်ပြီးပြောပြပေးပါမယ်ရှင်
ကုမ္ပဏီတွေကထုတ်လုပ်တဲ့လက်နက်တွေကိုအိန္ဒိယကတဆင့်မြန်မာစစ်တပ်ကိုရောင်းချနေတဲ့အပေါ်ဆွီဒင်အစိုးရကဟန်တားပေးဖို့နဲ့စုံစမ်းစစ်ဆေးတားမြစ်ဖို့မြန်မာအရေးဆောင်ရွက်နေတဲ့ Justice for Myanmar အဖွဲ့ကဆွီဒင်အစိုးရကိုတောင်းဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံထဲမှာလိုင်စင်ရဆွီဒင်ကုမ္ပဏီက Sub Group ကထုတ်လုပ်လိုက်တဲ့ပခုံးထမ်းမောင်းဖြံရိုင်ဖယ်တွေအပါအဝင်ဆွီဒင်ဒီဇိုင်းလုပ်ဖန်တီးလိုက်တဲ့လက်နက်နဲ့စစ်ပစ္စည်းတချို့ကိုအိန္ဒိယကတဆင့်မြန်မာနိုင်ငံနဲ့ရောင်းချတာတွေရှိနေတာကို Justice for Myanmar အဖွဲ့ကစုံစမ်းသိရှိထားတဲ့အကြောင်းနဲ့ဒါကိုဟန်တားဖို့ဒီကနေ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တာပါယခုနှစ်ကမ္ဘာဒုက္ခသည်များနေ့မှာမြန်မာအပါအဝင်တစ်ကမ္ဘာလုံးမှာရှိတဲ့ဒုက္ခသည်တွေနဲ့ခိုလုံခွင့်တောင်းခံသူ 35.4 သန်းရဲ့အတိဒုက္ခနဲ့သူတို့ရဲ့လိုအပ်ချက်တွေကိုနိုင်ငံတကာကအကာအကွယ်ပေးကြဖို့နဲ့တရားဥပဒေဆိုင်ရာအခွင့်အရေးတွေပေးဖို့အတွက်ကုလသမဂ္ဂတာဝန်ရှိသူတွေကဒီနေ့ပဲတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံကတက်ကြွလှုပ်ရှားသူတွေနဲ့ရွှေ့ပြောင်းနေထိုင်သူတွေကလည်းသူတို့တွေ့ကြုံနေရတဲ့အိုးအိမ်ဆွန့်ခွာထွက်ပြေးရခြင်းရဲ့ပြဿနာအရင်းမြစ်ကိုကူညီဖြည့်ရှင်းပေးဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းကိုတိုက်တွန်းလိုက်ပါတယ်မနေ့ကထိုင်းနိုင်ငံမှာကျင်းပခဲ့တဲ့မြန်မာအရေးအလို့သဘောဆွေးနွေးပွဲကိုမြန်မာစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးကိုဖိတ်ကြားခဲ့တာနဲ့ပတ်သက်ပြီးအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားအစိုးရကထိုင်းနိုင်ငံကိုအပြစ်တင်ဝေဖန်လိုက်ပါတယ
်တရင်ချင်းချုပ်ကိုမခင်လေးပြောပြသွားတာပါအင်္ဂါညရဲ့အစီအစဉ်ကတော့ဒီလောက်ပါပဲဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမဆူမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ခီလာဝီလီယံနဲ့ဂျိုးဂီလ်တို့ဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အတန်းလွှင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ17:00မှာလည်းတစ်လှည့်ပြန်နားဆင်နိုင်ပါတယ် ဗီဒီယိုကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါရစေ။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပေးရနေခတ်သိကင်းငင်ပြီးတော့လူရဆန္ဒပြေဝါကြပါလိမ့်ရှင်။ကျမလေးပါပါ
This program has come to you from the Voice of America, Washington.